Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ် August 18ရက်ကြာသပတေးနေ့မနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ5.24 4050နဲ့လိုက်လက်မီတာ190ပြင် VOA ရဲ့ website Facebook YouTube နဲ့ဆာမန် online ဆာမန်နာရီကနေမနက်ပိုင်း6နာရီကနေ9နာရီထိတိုက်ရိုက်တင်ဆက်ပေးနေပါပြီကျွန်တော်ကငင်းချမ်းအေးပါအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်တမောင်သားမှာအန်ရခတ်သိန်းကင်းကျင်းကြပါစေခင်ဗျာဒီကနေ့ပတင်းတွေကတော့အမေရိကန်ကုန်တွေပေါ်တရုတ်ကအခွန်တိုးချလိုက်တာဟာနိုင်ငံတကာကုန်သွယ်စည်းမျဉ်းတွေကိုချုပ်ဖို့ရောက်တယ်လို့ကမ္ဘာကုန်သွယ်မှုအဖွဲ့ WTO ကဆုံးဖြတ်လိုက်ပါတယ်မြောက်ကိုရီးယားနဲ့ရုရှားနှစ်နိုင်ငံကြားလက်နက်ရောင်းချတယ်လို့ဆိုဆွဲပြီးအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်လိုက်ပါတယ်အိန္ဒိယကနိုင်ငံကြားစင်တင်ပို့မှုကိုကန့်သတ်လိုက်ပြီးထိုင်းနဲ့ဗီယက်နမ်စံတွေကဈေးတက်လာချိန်မှာဝယ်လက်ကမြန်မာနိုင်ငံဘက်လှည့်လာမလားလို့မြန်မာစံတင်ပို့သူတွေကမျှော်လင့်နေကြတဲ့သတင်းနဲ့တခြားမြန်မာနိုင်ငံကသတင်းတွေကိုကိုငင်းချိုင်းနဲ့ပဲတင်ပြပေးကြပါပ
ါဒီလိုထိတိုင်းရောက်သတင်းတွေအပြီးမှာနားဆင်ရမှာတခုကတော
့လူလူအပေါ်မှာစေတနာလည်းမရှိပြီးသူလူလူကိုတိဒုက္ခရောက်အောင်ဖီစည်းနှိပ်စက်နေတဲ့ဒီဆရာနာရှင်ငါတဆင့်เนาะကျွန်တော်လူသားချင်းစာနာထောက်ထားမှု
မြို့သားညွေဆိုရ NUG ဝင်းကြီးချုပ်ယုံပြောခွင့်ရဦးနေဖုံးလက်ပြောသွားတာပါကုလသမဂ္ဂ UN OCHA အကြီးအကဲရဲ့အာဏာသိမ်းစစ်ကောင်းဆောင်နဲ့တွေ့ဆုံတဲ့နေပြည်တော်ခီးစင်ပေါ်ဂျာကာလာ NUG ဘက်ကတုံ့ပြန်ချက်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်စကိုင်းတိုင်းပင်လယ်ဘူးမြို့နယ်ထဲမှာဒေသခံ6ဦးကိုစစ်ကောင်စီစစ်ကြောင်းကတပ်ဖြတ်ခဲ့တယ်ဆိုတဲ့ဒေသခံတွေရဲ့ပြောပြချက်၊ရခိုင်အမျိုးသမီးများကွန်ရက်ဥက္ကဋ္ဌဖမ်းဆီးခံရမှုနောက်ဆုံးအခြေအနေစတဲ့ပြည်တွင်းသတင်းပေးပို့ချက်တွေအပြင်ဒုတိယပိုင်းနိုင်ဝက်မှာတော့ဥကြော်တန်စာရဲ့ Editor ဆွေးနွေးကန်းလူမှုနယ်ကျန်းမာရေးအစီအစဉ်အားစားကဏ္ဍစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်များ။အရင်ဆုံးကတော့ဒီနေ့မနေ့ထိတ်တရောက်သတင်းတွေကိုကျွန်တော်ငင်းငိုင်းနဲ့အတူဆရာဥတ္တမောင်တန်းတို့ကတင်ပြပေးပါပါခင်ဗျာ။
ရုရှားရေတပ်ကချိတ်ချောက်ထားပေမဲ့အရက်ဘက်ကုန်တင်တင်မော့ဇီဟာယူကရိန်းတောင်ပိုင်းဩဒက်ဆာစစ်ကမ်းကနေဗိုလ်ဒူးနေကထွက်ခွာသွားတယ်လို့ယူကရိန်းကပြောလိုက်ပါတယ်။တောင်ပိုင်းစစ်မြေပြင်မှာရုရှားတပ်တွေအောက်ကနေကြေးရွာတရွာကိုလွတ်မြောက်လာအောင်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းကပြောပြီးနိုင်ရီအတော်ကြာမှအခုသတင်းထုတ်ပြန်ချက်ထွက်လာခဲ့တာပါ။ဂူလာသမ်ကနဲ့တူရကီတို့ဂျာဝင်ပေးထားတဲ့အဓိကသဘောတူညီချက်ကိုဖျက်ပြီးတဲ့နောက်ယူကရိန်းစစ်ကမ်းတွေကနေသီးနှံတင်ပို့လာကိုတိုက်ခိုက်မယ်ရုရှားကသတိပေးထားခဲ့ပါတယ်။ဟောက်ဟောက်လန်တင်ထားတဲ့ဂျိုးဆက်ရှော့အမည်ရှိကုန်တင်တင်မဟာဗိုလ်ဒူးနဲ့မနက်ကအိုဒက်ဆာစိတ်ကန်းကထွက်ခွာသွားခဲ့တယ်လို့အခြေခံအဆောက်အုံပိုင်းဆိုင်ရာဝန်ကြီးအလက်ဇန်ဒါကူဘရော့ကော့ဖ်ကပြောပါတယ်ဒီစိတ်ကန်းဟာကြိုးစားခဲ့ပေမဲ့ပြတ်သွားခဲ့တဲ့သဘောတူညီချက်ထဲမှာဖော်ပြထားခဲ့တဲ့စိတ်ကန်းသုံးခုတည်းကတစ်ခုလည်းဖြစ်ပါတယ်ပင်လယ်ထဲမှာအရက်ဘက်တမော့တွေသွားဖို့ယာယီဖွင့်ပေးထားတဲ့လမ်းကြောင်းတစ်လျှောက်ဒီတင်မော့ကခုံမောင်းသွားခဲ့တယ်လို့သူကဆက်ပြီးပြောပါတယ်ဒီဖြစ်ပေါ်တိုးတက်မှုကိုယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကကြိုဆိုလိုက်ပါတယ်။ပင်လယ်နဲ့အတွင်းမှာလွတ်လပ်စွာရေကြောင်းသွားလာခွင့်ပြန်လည်ရရှိဖို့အရေးကြီးတဲ့ခြေလှမ်းတစ်လောက်ကိုယူကရိန်းကလှမ်းလိုက်ပါပြီလို့လူမှုစာမျက်နှာမှာမစ္စတာဇယ်လန်စကီကရေးခဲ့ပါတယ်။ရေကြောင်းလိုက်ကိုပြနေတဲ့အင်တာနက်စာမျက်နှာအရဂရနစ်စံတော်ချိန်ဗိုလ်ဒူးနဲ့ညနေ6နာရီမိနစ်20မှာကုန်တင်သင်းမော့ဂျိုးဆက်ရှော့ဟာတူရကီနိုင်ငံကိုဥတီသွားနေတာတွေ့ရပါတယ်ခင်ဗျာ။
ယူကရိန်းချစ်ချော်စစ်ပွဲမှာရုရှားဘက်ကနေထောက်ပံ့ပံ့ပိုးနေသူတွေကိုအမေရိကန်ကပြစ်ဒဏ်ခတ်နေတာမှာမြောက်ကိုရီးယားနဲ့ရုရှားကြားလက်နက်သဘောတူညီချက်တွေနဲ့ဆက်ဆက်တယ်ဆိုတဲ့စွပ်စွဲခံထားရတဲ့အဖွဲ့အစည်း၃ခုကိုအမေရိကန်အစိုးရကဗိုလ်တူးနေကပိတ်ဆို့အရေးယူမှုတွေထပ်မံချမှတ်လိုက်ပါတယ်။ဒီမြောက်ကိုရီးယားနဲ့ရုရှားကြားလက်နက်သဘောတူညီချက်တွေမှာဂျာကန်ဆောင်ရွက်ပေးသူဖြစ်စွပ်စွဲပြီးမလာတော့ကအမေရိကန်ကဒဏ်ခတ်ပိတ်ဆို့ခဲ့တဲ့ဆလိုဗက်ကီးယားအမျိုးသားအက်ရှော့မေကာတီချက်ဖ်နဲ့ဆက်ဆက်နေတဲ့စီဝါလုံငန်း၃ခုကိုအခုပြစ်မှတ်ထားအရေးယူလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားကနေရုရှားရဲ့စစ်ရန်နရားတွေကိုပံ့ပိုးကူညီဖို့ကြိုးပမ်းတဲ့တရမဝင်ငွေကြေးကွန်ရက်တွေကိုအမေရိကန်တွေနဲ့ဆက်ပြီးအမြင့်ဖြတ်တိုက်ဖြတ်နေတယ်လို့အမေရိကန်ဗန်နာရေးဌာနအကြမ်းဖက်မှုနဲ့ငွေကြေးထောက်လှမ်းရေးဆိုင်ရာအတွင်းဝင် Brian Nelson ကဗိုလ်ဒုံးတွေကထုတ်ပြန်တဲ့ကြေညာချက်မှာပြောပါတယ်။မာမိတ်နိုင်ငံတွေမိတ်ဖက်တွေနဲ့အတူယူကရိန်းမှာကျူးလွန်နေတဲ့ပူတင်ရဲ့ရက်စက်ချမ်းကြုတ်တဲ့စစ်ပွဲအတွက်ကျော်တော့နောက်ခံပြုတ်ပေးနေတဲ့လက်နက်ကုန်သွယ်မှုကိုဖော်ထုတ်တားဆီးဖို့အမေရိကန်ဘက်ကတနိတန်ချထားတယ်လို့ဆိုပါတယ်။ယူကရိန်းမှာလက်နက်ခဲယမ်းမီးကြောက်တွေမီးရုရှားဘက်ကမီးကုန်ရန်ကုန်ထုတ်သုံးနေပြီးစစ်မြေပြင်မှာအကြီးစားဆက်လက်နဲ့ပစ္စည်းတွေလည်းဆုံးရှုံးနေတာကြောင့်ရုရှားဟာမြောက်ကိုရီးယားနဲ့တခြားသူ့မဟာမိတ်တွေစီကနေအထောက်ပံ့နေမဖြစ်မနေယူနေရတယ်လို့လည်းအမေရိကန်ဗန်နာရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာလူပေါင်းတောင်းနဲ့ချီသိဆုံးစေပြီးမြို့အပြားပြားပျက်စီးစေတဲ့ယူကရိန်းချူချော်စစ်ပွဲစကြတဲ့ကရုရှားပေါ်ပြစ်မှတ်ထားပိတ်ဆို့နေမှု ဒီရဲ့နောက်ဆုံးလောက်ရလည်းဖြစ်ပါတယ်ခင်ဗျာ
တည်ဆွန်းလာတဲ့အမေရိကန်ကုမ္ပဏီပေါ်မှာတရုတ်ကအခွန်ထုတ်ချလိုက်တာဟာနိုင်ငံတကာကုန်သွယ်ရေးစီးမင်းတွေကိုချုပ်ဖောက်ရောက်တယ်လို့ကမ္ဘာကုန်သွယ်မှုအဖွဲ့ WTO ကဗုဒ္ဓနေ့ကဆုံးဖြတ်လိုက်ပါတယ်တရုတ်ပြည်ကနေအမေရိကန်ကိုတင်သွင်းလာတဲ့ steel နဲ့အလူမီနီယံကိုအမေရိကန်ကအခွန်ထုတ်ချလိုက်တာကိုတရုတ်ကတုံ့ပြန်တဲ့အနေနဲ့အဲ့ဒီလိုအခွန်ချခဲ့တာပါ GATT လို့အတူခေါ်တဲ့အခွန်နဲ့ကုန်သွယ်ရေးဆိုင်ရာအထွေထွေသဘောတူညီချက်မှာပြဋ္ဌာန်းထားတဲ့ပုံမှန်တွေနဲ့တရုတ်ခွန်တိုးချပုံကမကိုက်ညီဘူးလို့ WTO ခုံအဖွဲ့ကခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုအမေရိကန်ကိုယ်စားလှယ်ဆမ်မစ်ရှယ်ကကြိုဆိုလိုက်ပါတယ်။ WTO ရဲ့ဆုံးဖြတ်ချက်ကိုမှတ်ထားပါကြောင်းတရုတ်ကူးသန်းရောက်ဝယ်ရေးဝန်ကြီးဌာနကပြောပြီး Steel and Aluminium ပေါ်ချထားတဲ့အခွန်တွေကိုချက်ချင်းဖယ်ရှားဖို့တောင်းဆိုလိုက်ပါတယ်။2018အပိလမှာဒေါ်လာတန်ပေါင်း3000တန်ဖိုးရှိတဲ့ဝက်သားနဲ့တစ်သီးတွေအပါအဝင်အမေရိကန်ကုန်ပစ္စည်း128မျိုးပေါ်တရုတ်က15ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိအခွန်တိုးချမှတ်ခဲ့တာဖြစ်ပါတယ်။တရုတ်ကုန်ပစ္စည်းတွေအများကြီးတင်သွင်းနေရတာဟာအမေရိကန်ရဲ့လုံခြုံရေးကိုချိန်ချောက်ရာရောက်ရှိပြီးအဲ့ဒီတော့ကသမ္မတထရမ့်ကတရုတ်ရဲ့ steel အပေါ် 25 ရာခိုင်နှုန်းနဲ့ aluminium ပေါ် 10 ရာခိုင်နှုန်းအခွန်တိုးချမှတ်ခဲ့ရတာကတရုတ်ကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။ထရမ့်ဆိုတော့ကအဲ့ဒီလိုချမှတ်တာဟာလည်းနိုင်ငံတကာကုန်သွယ်ရေးစီးမင်းတွေကိုချိုးဖောက်အောင်ရောက်တယ်လို့အခြားသော WTO ခုံအဖွဲ့တစ်ဖွဲ့ကမနေ့ကဆုံးဖြတ်ခဲ့ပါတယ်။အမေရိကန်ကအဲ့ဒီဆုံးဖြတ်ချက်ကိုယူခံဝင်ထားပါတယ်။တရုတ်ကလည်းအခုဆုံးဖြတ်ချက်ကိုယူခံဝင်နိုင်ပါတယ်။ဒါပေမဲ့ဘလို့ဝင်နိုင်တာကတော့မရှင်းလာသေးပါဘူး။ဘာကြောင့်လဲဆိုတော့ WTO မှာယူခံခုံရုံးရှိပေမဲ့ Trump အစိုးရကတရားသူကြီးအသစ်တွေခတ်ထားရေးကိုကန့်ကွက်ခဲ့ပြီးအလုံးစုံပြောင်းလဲရမယ်လို့တောင်းဆိုခဲ့တာကြောင့်2019နှစ်ကစပြီးယူခံဝင်တဲ့အလုပ်တွေ WTO မှာရပ်သွားခဲ့တာကြောင့်ဖြစ်ပါတယ်ခင်ဗျာ။
တရုတ်နဲ့အိန္ဒိယနိုင်ငံဟာနေဆက်ပြဿနာအငင်းပွားမှုကြောင့်စီးရဲတက်မှမှုတွေနှစ်အထံကြာဖြစ်ပြီးနောက်မှာနေဆက်ဒေသငင်းညက်တည်ငြိမ်ရေးကိုထိန်းသိမ်းမှုဗုဒ္ဓဟူးနေ့ကသဘောတူညီခဲ့ကြပါတယ်။လက်တွေ့ကျင့်သုံးမဲ့နေကြာထိန်းချုပ်ရေးမြင်းသတ်မှတ်ချက်နဲ့ပတ်သက်ပြီးနှစ်ရက်ကြာဆွေးနွေးပွဲလုပ်ခဲ့ရမှာအပေါင်းလက္ခဏာအပြုသဘောဆောင်တဲ့ကြဲကြဲပြန့်ပြန့်ဆွေးနွေးမှုတရက်ဖြစ်ခဲ့ပြီးတရုတ်နဲ့အိန္ဒိယနိုင်ငံဟာစစ်ဖက်ချင်းဆက်သွယ်ရေးလမ်းကြောင်းတွေနဲ့တနမန်လမ်းကြောင်းတွေကတဆင့်ဆက်လက်တွေ့ဆုံဆွေးနွေးသွားမှာဖြစ်ကြောင်းနှစ်ဖက်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ကျန်တဲ့ပြဿနာတွေကိုအချိန်ကုန်နဲ့ဆက်လက်ဖြေရှင်းဖို့သဘောတူညီခဲ့ကြပေမဲ့နှစ်ဖက်စလုံးကလိုက်လျောပေးမယ်ဆိုတဲ့အရေးရောင်တွေကိုတော့ထုတ်ပြန်ချက်တွေမှာမတွေ့ရပါဘူးအခုကြားကာလအပြင်နေဆက်ဒေသမှာမြေပြင်တည်ငြိမ်အေဂျင်စီကိုထိန်းသိမ်းဖို့နှစ်ဖက်သဘောတူညီခဲ့ကြတယ်လို့ပဲဆိုထားပါတယ်တရုတ်နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူဝမ်ဝမ်ပင်ကတော့အိန္ဒိယစစ်တပ်စခန်းချထားတဲ့ချူဆိုမိုတော်မြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲကိုဗုဒ္ဓဦးနဲ့မှာချီးကျူးခဲ့ပြီးစစ်တပ်နဲ့တန်တမန်လမ်းကြောင်းတွေကဆင့်ဆက်သွယ်ရေးနဲ့ဆွေးနွေးပွဲအချိန်ကိုထိန်းသိမ်းဖို့နှစ်ဖက်စလုံးကကတိကဝတ်ပြုထားတာကိုအလေးပေးပြောခဲ့ပါတယ်။ထိန်းချုပ်ရေးမြင်ဟာအနောက်ဖက်လဒတ်ကနေအရှေ့ဘက်ကနေအရှေ့ဘက်အိန္ဒိယပြည်နယ်အရူနာချာပရတိစ်အထိတရုတ်နဲ့အိန္ဒိယပိုင်နယ်မြေတွေကိုပိုင်းခြားထားပြီးအဲ့ဒီအရူနာချာပရတိစ်ဒေသကိုတော့တရုတ်ကသူပိုင်ဖြစ်ကြောင်းတောင်းဆိုနေတာပါ။အိန္ဒိယနဲ့တရုတ်နိုင်ငံဟာဒီနယ်စပ်ပြဿနာနဲ့1962 19691995ခုနှစ်မှာစစ်ဖြစ်ပူးသလိုလွန်ခဲ့တဲ့3နှစ်ကလည်းနေဆက်မှာတင်မာမှုတွေဖြစ်ပြီးနှစ်ဖက်သေဆုံးမှုတိုက်ပွဲတွေဖြစ်ခဲ့ပါတယ်ခင်ဗျာ
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မနက်ခင်းသတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်အိန္ဒိယကနိုင်ငံခြားစံတင်ပို့မှုကိုကန့်သတ်လိုက်ပြီးထိုင်းနဲ့ဗီယက်နမ်စံတွေကဈေးတက်လာအချိန်မှာဝယ်လက်ကမြန်မာနိုင်ငံဘက်လှည့်လာမလားလို့မြန်မာစံတင်ပို့သူတွေကမျှော်လင့်နေကြကြောင်းထိုင်းနိုင်ငံအခြေစိုက်ဘန်ကောက်ပို့သတင်းစာကြီးကပြောပါတယ်။ဒီဘဏ္ဍာရေးနဲ့ပထမ၄လပတ်မှာမြန်မာစံတင်ပို့မှုက56ရာနှုန်းကျဆင်းသွားခဲ့တာပါ။ကမ္ဘာစာထုတ်လုပ်တင်ပို့မှုကွင်းဆက်ကနှိုင်းယှဉ်မှုအရခက်ခဲလာတာမို့စံတင်ပို့မှုကဒေါ်လာ1ဘီလီယံနာကတ်လာနိုင်တယ်လို့မြန်မာစံဖက်ဒရေးရှင်းဥက္ကဋ္ဌဦးရဲမင်းအောင်ကပြောပါတယ်။ဒါပေမဲ့အစိုးရကအစ်မြင့်ဆန်းဦးစားပေးတင်ပို့ရေးမူဝါဒချမှတ်လိုက်ပြီးတဲ့နောက် AB ကနေဇွန်လလအထိတန်ချိန်3,200လောက်ပဲပို့နိုင်ပြီးအမေရိကန်ဒေါ်လာ138တန်းပဲရရှိပါသေးတယ်။နံပါတ်နှစ်ပါရွေးကောက်ပွဲရှိတာကြောင့်ပြည်တွင်းစံစည်းမတက်ရေးကိုငဲ့ပြီးအိန္ဒိယကစံတင်ပို့တာကိုကန့်တက်လိုက်တဲ့အတွက်ထိုင်းနဲ့ဗီယက်နမ်စံစည်းတွေတက်သွားပါတယ်။ဒီအချိန်မှာအစ်မြင့်ဆန်းဦးစားပေးရေးမူဝါဒရှိနေပေမဲ့အချိန်ကိုအမိစုပ်ကိုင်းနိုင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဦးရဲမင်းအောင်ကဘန်ကောက်ပို့ဆိုပြောပါတယ်အစစ်မြင့်ဆန်ကဒရန်ကိုဒေါ်လာ900အထိရလိုက်ပြီပဲအစစ်နိုင်ဆန်ကတော့ဒရန်ကိုဒေါ်လာ300 400လောက်ပဲရတာပါမြန မြန်မာနိုင်ငံရဲ့စံပို့ကုန်မူဝါဒကပြည်တွင်းဖူလုံရေးကိုအဓိကထားပုံရတယ်လို့ Bangkok Post ကတုံ့တက်ထားပါတယ်။ Federation ရဲ့အလိုအရပြီးခဲ့တဲ့နှစ်နှစ်တုန်းကတော့နှစ်စဉ်စံတင်ပို့တာကဒေါ်လာတန်း800လောက်စီရခဲ့တာပါ။တရုတ်ဖိလစ်ပိုင်နဲ့ Belgium နိုင်ငံတွေကမြန်မာနိုင်ငံရဲ့ဝက်လက်ကြီးတွေဖြစ်ကြပါတယ်။မြန်မာနိုင်ငံဟာကမ္ဘာမှာစံတင်ပို့မှုနံပါတ်6နေရာမှာရှိတယ်လို့ American Layer Site ပြောရေးဝန်ကြီးဌာနကမနစ်ကသတ်မှတ်ထားပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံရဲ့အရှေ့ပိုင်းဒေသကခရီးရန်ရက်ွက်တစ်ခုကိုဘာသာရေးစော်ကားမှုဆွဆွဲခြင်းနဲ့ဗုဒ္ဓုံးတွေမှာလူအကြီးကဝင်ရောက်တိုက်ခိုက်ခဲ့ပြီးခရီးရန်ဖျားရှိခိုးကြောင်းတွေအပါဝင်အဆောက်အုံများပြားကိုဗီရှုခဲ့ပါတယ်။ခရီးရန်ကလင်းငယ်တူကအစ္စလမ်ဘာသာဝင်တွေထွတ်မြတ်ထားတဲ့ကိုရန်ကျမ်းကိုရှုံချခဲ့တယ်လို့ဆွဆွဲခံပြီးတဲ့နောက်မှာပန်ဂျက်ပြည်နယ်ဂျရန်ဝါလာမြို့မှာဖျက်ဆီးမှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံရဲတပ်ဖွဲ့ကပြောပါတယ်။တိုက်ခိုက်ခဲ့မှုကြောင့်ဆုံးရှုံးမှုအသေးစိတ်အချက်အလက်တွေကိုပါကစ္စတန်အာဏာပိုင်တွေကအခုချက်ချင်းတရားဝင်ထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒါပေမဲ့ခရီးရန်ခေါင်းဆောင်တွေကဖျားကြောင်းနဲ့အိမ်အများပြားပျက်စီးခဲ့ကြောင်းပြောပါတယ်လူစုလူဝေးလို့ဖို့မွတ်စလင်ဘာသာရေးဆရာတချို့ကပလီတွေမှာကျင်ညာပြီးတဲ့နောက်မှာလူအုပ်ကခရီးရန်ဖျားကြောင်း၅ကြောင်းနဲ့မနေ့ကမီးရှို့ခဲ့ပြီးအိမ်တွေကိုလည်းဖျက်စီးကအဖို့တန်ပျက်စီးတွေကိုလူယူခဲ့ကြောင်းပါကစ္စတန်လူနည်းစုမဟာမိတ်အဖွဲ့ခေါင်းဆောင်အစ်ကမဲပါတီကပြောပါတယ်ပါကစ္စတန်အသင်းတော်ရဲ့ဖုန်းတော်ကြီးအဇတ်မာရှယ်ကတော့ပါကစ္စတန်အာဏာပိုင်တွေနဲ့ကျူးလွန်သူတွေကိုတရားဥပဒေအရချက်ချင်းအရေးယူဖို့နဲ့နိုင်ငံသားအလုံးဘေးကင်းစေရေးအတွက်တောင်းဆိုခဲ့ပါတယ်ပါကစ္စတန်အိမ်ဆောင်အစိုးရဝန်ကြီးချုပ်အက်ဒဝါ ဦးဟာကာကာကတော့ဗုဒ္ဓုနှင့်တိုက်ခိုက်မှုနောက်ွယ်ကသူတွေကိုပြင်းပြင်းထန်ထန်အရေးယူမယ်လို့ဂရီးပြုလိုက်ပါတယ်။ဒါပေမဲ့ပါကစ္စတန်ရဲ့လွတ်လပ်တဲ့လူအခွင့်အရေးကော်မရှင်ကတော့ဒီတိုက်ခိုက်မှုကိုရှုံချခဲ့ပြီးဘာသာရေးလူနည်းစုတွေကိုပါကစ္စတန်အစိုးရကအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်လို့ဆွဆွဲထားပါတယ်
။အမေရိကန်သံမတ်တဟာနိုင်ဂျာနိုင်ငံကိုစီစဉ်ထားတဲ့အတိုင်းမကြမီသွားရောက်ပြီးအာနာသိန်းတော်ကနေအရက်ဖက်အုပ်ချုပ်ရေးဖြစ်လာဖို့ညီမန်းချက်နဲ့တန်တမာရေးအလုပ်တွေကိုဥဆောင်မယ်လို့အမေရိကန်ကဗိုလ်ဒူးနေကပြောလိုက်ပါတယ်။အာဖရိကအတွေ့အကြုံကြီးပါပြီးတန်တမာလုပ်ကိုပဲလောက်ကင်ခဲ့တဲ့ကက်လင်းဖစ်စတေဘွန်ကိုနိုင်ငံခြားသံအမတ်ကြီးအဖြစ်အာနာသိန်းပြီးနောက်တည့်ဇူလိုင်29မှာအထက်လွှတ်တော်ကအတည်ပြုခဲ့တာပါ။နိုင်ငံခြားမြို့တော်နေအမေးကိုသံအမတ်ကြီးရောက်ရှိသွားတာဟာစစ်တပ်ကအာနာသိန်းတော်ကိုလက်ခံတယ်လို့အထိတ်ပဲမထွက်တဲ့အကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဗဒန်ပတယ်ကသတင်းစာတွေကိုပြောပါလေရွေးကောက်ခံဖြစ်ပြီးဖမ်းဆီးထားတဲ့တမရမိုဟာမက်ဘီဇွန်ကိုလွတ်ပြီးပြန်တင်ဖို့အတွက်အမေရိကန်ကဖိအားပေးနေစေဖြစ်ပါတယ်လို့သူကဆိုပါတယ်ဒီချိန်လေးမှာအမေရိကန်ကဆက်လက်ထိတွေ့ဆက်ဆံလုပ်ကိုင်နေမယ်ဆိုတာအချက်ပြတာပါအမေရိကန်မူဝါဒပြောင်းတာကိုအချက်ပြတာမဟုတ်ပါဘူးလို့မစ္စတာပတယ်ကဆက်ပြီးပြောသွားပါတယ
်မြို့သူပြီးကွာဖလားဘောလုံးပြိုင်ပွဲရဲ့အချိုးဘိုလီဝဲဒုတိယပွဲစဉ်ကိုဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာဗိုလ်တုံးတွေကကျင်းပခဲ့ရမှာအင်္ဂလန်သင်းကအေရှင်ဩစတြေးလျသင်းကို 3-2 နဲ့နိုင်ယူပြီးမြို့သမီးကမ္ဘာဖလားဘောလုံးပွဲကိုပထမဆုံးချိန်တက်ရောက်သွားပါတယ်။မြို့သမီးကမ္ဘာဖလားပြိုင်ပွဲ3ချိန်ဆက်အကျိုးဘောလုံးပွဲတက်ခဲ့တဲ့အင်္ဂလန်ဟာအခုဒီချိန်မှာလဲဩစတြေးလျနဲ့ပွဲမှာပွဲချိန်36မိနစ်ခန့်ကပထမပိုင်းကနေအသာစီးရသွင်းကိုယူခဲ့တာပါ။ဒါပေမဲ့ဩစတြေးလျသင်းက63မိနစ်မှာခြေပါကိုသွင်းယူခဲ့လို့ကွင်းလုံးပြေလာအပေးနေတဲ့အေရှင်ပရိသတ် 9,000 ကျော်ဟာမျောလင်းချက်တွေပြန်ဖြစ်လာခဲ့ပေမဲ့ဥရောပချန်ပီယံအင်္ဂလန်သင်းဟာနောက်ဆုံးမှာတော့87မိနစ်နဲ့86မိနစ်မှာဂိုးတွေစတိုက်သွင်းပြီးတော့ပြပြတသားနဲ့နိုင်သွားတာပါလာမယ့်တနင်္ဂနွေနေ့မှာတော့အင်္ဂလန်နဲ့စပိန်တို့နိုင်ငံအသင်းတွေဟာဆစ်ဒနီမြို့မှာပဲပထမဆုံးချိန်ဖြစ်မြို့သမီးကွာဖလာဘောလုံးပွဲကိုချန်ပီယံကစားမှာဖြစ်ပါတယ်ဒါဟာ2003ခုနှစ်နောက်ပိုင်းပထမဆုံးချိန်ဖြစ်ဥရောပနှစ်သင်းတွေ့ကြမဲ့ဘောလုံးပွဲဖြစ်ပါတယ်အင်ရှင်ဩစတြေးလျသင်းကတော့တတိယနေရာအတွက်ဘရစ်ဘိန်းမြို့မှာဆွီဒင်နဲ့စနေနေ့မှာကစားမှာဖြစ်ပါတယ်များကြော်ဒါရင်းနေမနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုဥတမောင်တန်းနဲ့အတူကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA ကအခုထုတ်လွှင့်ပေးနေတဲ့ season ကို bami.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့မှာပဲဖမ်းယူနားဆင်နိုင်ပါတယ်။အခုကဆက်ပြီးတော့သတင်းပေးပို့ချက်တွေဆောင်းပါးတွေကိုစတိုက်တင်ဆက်သွားပါမယ်။စကိုင်းတိုင်းပင်လယ်ဘူးမြို့နယ်ကောလင်းပင်လယ်ဘူးကာလန်ဘေးရွှေညောင်ပင်ရွှေလွတ်ကွက်ထဲမှာဒေသခံ6ဦးကိုစစ်ကောင်စီရဲ့အင်အားတရာဝန်းကျင်ပါတဲ့စစ်ကြောင်းကဩဂတ်စ်လ15ရက်နေ့ကတပ်ဖြတ်ခဲ့ပြီးတော့ဖန်စီခံရတဲ့အမျိုးသမီးတချို့ကိုတော့ပြန်လွှတ်ပေးခဲ့တယ်လို့ဒေသခံတူကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပေးပါမယ
်ဩဂုတ်လ23ရက်နေ့ကတည်းကပင်လယ်ဘူးမြို့ရဲကထွက်လာတဲ့စစ်ကောင်စီစစ်ကြောင်းအင်အားတရားဝန်ကျင်ဟာရွှေညောင်ပင်အနီးရွှေလုတ်သားဒေသခံတွေကိုဖန်စီခဲ့ပြီးတော့အမျိုးသား6ယောက်ကိုဖန်စီတပ်ဖြတ်ခဲ့တယ်လို့အမျိုးသမီး9ယောက်ကိုတော့ဖန်စီပြီးတော့ပြန်လွှတ်ပေးခဲ့တယ်လို့ပင်လယ်ဘူးဒေသခံတူကအခုလိုပြောပါတယ်
73ရင်းနေရထွက်တာထွက်တာတော့သူ73ရင်းနေရှစ်လပိုင်းကထွက်တာပေါ့73ရင်းနေရထွက်ပြီးမှအဲ့ဒီစင်းကစင်းသားတွေကိုတစားကန်ခေါ်သွားပြီးယောက်ျားလေး6ယောက်ကိုတော့တတ်ထားခဲ့တာမိန်းကလေး9ယောက်ကိုကပြန်လွတ်လိုက်တယ်ပေါ့74ရင်းနေရတော့ကြားတော့ဘယ်လိုကြားလဲဆိုတော့ယောက်ျားလေး4ယောက်တတ်ခံရတယ်ပေါ့နောက်တော့မိန်းကလေးတွေရောပါသွားတယ်ဖမ်းသွားတယ်ဆိုပြီး ောင်းနေဒီပြူလာကြတော့ယောက်ျားလေး6ယောက်ခံရတယ်ပြီးတော့မိန်းကလေး9ယောက်ပြန်လွတ်လာခဲ့တယ်ဆိုပြီးမှပင်အားတော့100လောက်ရှိတယ
်ရွှေညောင်မေဒေတာဟာကောလင်းပင်လေဘူးကာလမဘေးကဒေတာခံတွေတနိုင်တစ်ပိုင်းရွှေတူးကြတဲ့နေရာဖြစ်ပါတယ်ဖန်စီတက်ဖြတ်ခံရသူတွေကဘယ်ကြေးရွာကဒေတာခံတွေလဲဆိုတာကိုတော့အတိအကျအတိမပြုံနိုင်ကြသေးဘူးလို့ဒေတာခံတို့ကအခုလိုပြောပါတယ်
။ဘယ်ရွာကလူတွေလဲဆိုတာကျွန်တော်မေးတော့မေးကြည့်တယ်ဆိုတာဒါပေမဲ့အတိပြုလို့မရဘူးဖြစ်နေတာအဲ့လိုကလည်းမပြောနိုင်ဘူးဒီလိုကျွန်တော်ဖုန်းနဲ့လည်းမဟုတ်တဲ့ကကြောင့်ဒီကားနာနာမပြောတာနူးလဲနဲ့ဆင်းလောင်မှနေတဲ့စင်းလှုပ်လာတဲ့ရွှေလှုပ်သားတွေလို့ပြောတယ်
ပင်လယ်ဘူးမြို့နယ်ကိုစစ်ကောင်စီကဖုန်းဆက်သွယ်ရေးလိုင်းတွေဖြတ်တောက်ထားတာကြောင့်ဆက်သွယ်အတီးပြူတာတွေလုံနိုင်ဖို့ခက်ခဲနေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်။ပင်လယ်ဘူးမြို့ထဲမှာစစ်ကောင်စီတပ်တွေကစခန်းချတပ်ဆွဲနေကြတာကြောင့်မြို့ရဲကဒေသခံ80ရာခိုင်နှုန်းလောက်ကစစ်ရှောင်နေကြရသလိုအနေဝန်းကျင်ကျေးရွာတွေကလည်းမကြာခဏစစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီရဲ့ပင်လယ်ဘူးမြို့နယ်အနေဝန်းကျင်တွေကစီးရဲလှုပ်ရှားမှုအခြေအနေတွေကိုလည်းအခုလိုပြောပါတယ်။
မျိုးနာလေးကတ်ခါလေးတွေရွာလေးတွေရှိတယ်ဗျာအဲ့ဒီရွာလေးတွေဝယ်သူတို့စစ်ကြောင်းတွေထိုးတယ်ဗျာအဝေးကြီးလည်းမထိုးဘူးပြောရမယ်ဆိုရင်တော့ဘယ်နှမိုင်တွဲလောက်လဲကျွန်တော်တို့အလွန်ဆုံး3မိုင်4မိုင်လောက်ပဲရှိတယ်သူတို့အဲ့ဒါလည်းတော့ပိုမထိုးဘူးစစ်ကြောင်းကမျိုးတွေကလူတွေလည်းအပြင်မှာထွက်ခွန်းနေကြတာလေအကုန်လုံးနေကြတယ်မျိုးတွေမှာပိတ်ပြီးနေရတယ်လို့နည်းနည်းပဲရှိတာစင်လေဘူးကတော့တမျိုးလုံးပြီးပါကျွန်တော်တို့7ပုံပုံရင်7ပုံလောက်ကအပြင်သာကိုရောက်နေတာပြည်နဲ့လည်းရွာလူတွေလည်းလို့ကျောင်းလေးအေးလိုက်ရင်ပြန်ဝင်လိုက်ကိုလို့ဆရာရှိတာလေးလှုပ်လိုက်ပြီးတော့ပြန်ထွက်သွားလိုက်ဆိုအပြစ်မှာပဲနေကြတာဆိုအိမ်မှာတော့လုံးဝမနေဘူ
းစစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပစ်ခတ်တိုက်ခိုက်မှုတွေကြောင့်မန္တလေးတိုင်းကဒေသခံတချို့နဲ့စကိုင်းတိုင်းအတွင်းမှာတိတ်ဆုံးသူတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့စစ်ဘေးရှောင်အရေးအတွက်ဟာတနေ့တဲ့တနေ့ပို့ပြီးတော့တူလာနေပါတယ်ပင်လယ်ဘူးဒေသတွင်နေမြေရှင်းလင်းရေးလုပ်နေတာနဲ့အခုလိုလူသေးဆုံးမှုတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတရင်ထုတ်ပြန်တာတော့မရှိသေးပါဘူးပြည်သူ့ကာကွယ်ရေးတပ် PDF တွေဟာတည်တည်တကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နယ်မြေရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်တွေမှာတော့ဖော်ပြလေးရှိပါတယ
်။ပင်လယ်ဘူးကတပ်ဖြတ်မှုသတင်းပေးပို့ချက်ကိုနန်းလောင်တင်ပြခဲ့တာပါ။အခုတော့တစတက်ပြည်တွင်းနိုင်ငံရေးသတင်းတပုတ်နဲ့ဆက်ပါမယ်။ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့အကြီးအကဲတူဖြစ်တဲ့ Martin Griffith အနေနဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံတာဟာစစ်ကောင်စီကိုအသိမှတ်ပြုရာရောက်ပြီးစစ်ကောင်စီရဲ့အမျက်ထုတ်မှုကိုခံရနိုင်တယ်လို့ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ကဝေဖန်လိုက်ပါတယ်။ဒါ့အပြင်မြန်မာပြည်သူတွေကိုအကူအညီပေးမဲ့သူ့ရွေချက်ဟာလည်းအောင်မြင်မှုရနိုင်မှာမဟုတ်ဘူးလို့သုံးသပ်ပါတယ်။ဒေါခင်မျိုးသက်ကတင်ပြပေးမှာပါ
။ကုလသမဂ္ဂ UNOCHA ရဲ့လူသားချင်းစာနာမှုဆိုင်ရာနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာအကြီးအကဲ Martin Griffith ဟာကြိုတင်ကြေညာခြင်းမရှိဘဲအင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်လာခဲ့တာပါ။ဗုဒ္ဓဘူးနေမှာရခိုင်ပြည်နယ်ကိုတောရောက်တဲ့ကုလအကြီးအကဲဟာအင်္ဂါနေ့ကတော့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးတိုင်းရင်းသားဒေသတွေမှာအကူအညီလိုအပ်နေတဲ့ကိစ္စတွေအပြင်လူသားချင်းစာနာထောက်ထားမှုအကူအညီပေးကိစ္စတွေပုံမပူးပေါင်းဆောင်ရွက်ဖို့အတွက်ဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။အခုလိုတွေ့ဆုံဆွေးနွေးပြီးမြန်မာပြည်သူတွေကိုအကူအညီပေးဖို့အတွက်ရည်ရွယ်ချက်ဟာအောင်မြင်မှုရှိမှာမဟုတ်ဘူးလို့NUG ဝန်ကြီးချုပ်ယုံပြောခွင့်ရဦးနေဖုံးလက်က VOA ကိုပြောပါတယ
်အဲ့ဒီရွေချက်အနေပတ်သက်ပြီးတော့ပေါ့နော်ပြင်းပြောင်းနိုင်သွန်းရှိမရှိဆိုတဲ့ကိစ္စမှာဒီအကျန်းဖတ်ဆဲအုပ်စုခေါင်းဆောင်မဲအောင်နိုင်နဲ့တွေ့ဆုံပြီးတော့လောက်ကန်ဆောင်ရွက်နေသေးတော့ဒါဒီကိစ္စတွေကိုဒါဘယ်လိုမှပြင်းပြောင်းနိုင်မှာမဟုတ်ဘူးလို့ကျွန်တော်တို့ဒီလိုပဲနားလည်ပါတယ်ဘာလို့လဲဆိုတော့ဒီမြန်မာနိုင်ငံမှာပြည်သူတွေအတိဒုက္ခရောက်အောင်အဓိကတာဝန်ရှိတဲ့သူအဓိကဆောင်ရွက်နေတဲ့သူဟာမင်းအောင်လှိုင်ဦးဆောင်တဲ့ဆဲအုပ်စုသားလင်းဖြစ်တယ်။ပြီးတော့ဒါအရင်အရင်ဒီတဘာဝဘေးရန်နေဖြစ်တဲ့ကိစ္စတွေပေါ့နော်ဒီမူခါမုံတိုင်းဖြစ်တဲ့ကိစ္စတွေမှာဆိုရင်လည်းပဲဒီအကူအညီတွေမရောက်အောင်ပိတ်ဆို့ခဲ့တဲ့သူဟာမင်းအောင်လှိုင်ကိုယ်တိုင်မင်းအောင်လှိုင်ဦးဆောင်တဲ့ဆဲအုပ်စုသားလင်းဖြစ်တယ်ပေါ့နော်။အဲ့တော့ပြည်သူလူထုအပေါ်မှာစေတနာလည်းမရှိပြည်သူလူထုကိုတိဒုက္ခရောက်အောင်ဖိစီးနှိပ်စက်နေတဲ့ဒီဆရာနာရှင်ငါတဆင့်တော့ကျွန်တော်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးမယ်ဆိုရင်တော့ဒီရည်ရွယ်ချက်ကပေါက်မြောက်အောင်မြင်မှာမဟုတ်ဘူးလို့ကျွန်တော်ဒီလိုပဲနားလည်ပါတယ်ဗ
ျမုခမုံတိုင်းတန်တင့်ခဲ့ပြီးနောက်ပိုင်းအရေးပေါ်အကူအညီတွေလိုအပ်နေတဲ့ရခိုင်ပြည်နယ်အပြင်တိုက်ပွဲတွေပြင်းထန်နေတဲ့ပြည်ရင်းနဲ့တိုင်းဒေသဒေသတွေမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေရဲ့ဆောင်ရွက်မှုတွေကိုစစ်ကောင်စီကကန့်သက်ပိတ်ပင်မှုတွေချထားစေပါဒါကြောင့်ကုလသမဂ္ဂအနေနဲ့မြန်မာပြည်သူတွေစီအကူအညီတွေတိုက်ရိုက်ရောက်စေဖို့အတွက်ဒေသခံတွေနဲ့ထိတွေ့ဆောင်ရွက်ဖို့လိုတယ်လို့လည်းပြောပါတယ်
အော်သူတို့အနေနဲ့ပေါ့နော်ဒီဒုက္ခရောက်နေတဲ့ပြည်သူလူထုအပေါ်မှာလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့နီလန်းပေါင်းစုံနဲ့အဲစ조사ရဲဆိုတဲ့ကိစ္စကိုတော့ကျွန်တော်တို့သိမှတ်ပြုပါတယ်နားလည်ပါတယ်အဲဒါပေမဲ့တကယ်တမ်းအဲထိတွေ့ဆောင်ရွက်တဲ့နာတော့ဒီပြည်သူမန်ဒိတ်နဲ့ဖြစ်လာတဲ့မြို့သားညိုရဲဆိုရနောက်ပြီးတော့ဒီတပ်ဆိုင်ရာနေမြေတွေမှာရှိနေတဲ့ဒီတိုင်းသားတော်လိုင်းအင်အားစုတွေပေါ့နော် ERO တွေဒါတွေနဲ့အဲထိတွေ့ဆောင်ရွက်မှသာလင်းတကယ်ဒုက္ခရောက်နေတဲ့ပြည်သူတွေစီကိုတိုက်ရိုက်တာရောက်ရှိမှာဖြစ်ပါတယ
်ဒါအပြင်စစ်ကောင်စီအကြီးအကဲနဲ့အခုလိုတွေ့ဆုံဆွေးနွေးမှုဟာစစ်ကောင်စီကိုအတိအမှတ်ပြုရရောက်ပြီးစစ်ကောင်စီရဲ့အမျက်ထုတ်မှုကိုခံရနိုင်တယ်လို့အမျိုးသားညီညွတ်ရေးအစိုးရပြောခွင့်ရဦးနေဖုံလက်ကဝေဖန်ပါတယ
်အခုလိုတွေ့ဆုံချင်းချောင်းပေါ့နော်ဒါအခုဆုံးရင်ပဲဒါစံဖတ်စေုပ်စုကဒီတွေ့ဆုံနေဆိုတဲ့ဓာတ်ပုံတွေကိုနိုင်ငံရေးအရဒါအသုံးချနေပြီဖြစ်ပါတယ်เนาะအဲ့တော့မိမိကတော့ဒီစံဖတ်စေုပ်စုကိုတရားဝင်မှုပေးတဲ့တွေ့ဆုံမှုမျိုးမဟုတ်တော်ညာလဲပဲအစံဖတ်စေုပ်စုကတော့ဒါပြည်သူလူထုရဲ့အာဏာကိုမတရားလုယူပြီးတော့သိမ်းပိုက်ထားတဲ့သူတို့ရဲ့ဖြစ်တည်မှုကိုဒါအားပေးထောက်ခံနေဆိုတော့ပုံစံမျိုးဒါပုံပေါ်အောင်ဝါဒတွေဖြန့်ပြီးတော့ဒါအသုံးချနေတာတွေလည်းတွေ့နိုင်မှာဖြစ်ပါတယ်ဗ
ျခုနတမကလူသားချင်းစာနာမှုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာအကြီးအကဲကိုယ်တိုင်မြန်မာနိုင်ငံကိုလာရောက်ဆွေးနွေးမှုကလည်းမုခမုံတိုင်းတန်တဲ့ဒေတာတွေနဲ့တခြားဒေတာတွေကလူသားစာနာမှုအကူအညီအရေးတကြီးလိုအပ်နေသူတွေအတွက်အကူအညီပေးရမှာစစ်ကောင်စီဘက်ကကန့်တတ်မှုတွေရှော့ချပေးနိုင်တယ်လို့တုံ့တက်သူတွေရှိနေပေမဲ့မုခမုံတိုင်းတန်ကြောင်အကူအညီတွေလိုအပ်ဆဲဖြစ်နေတဲ့ရခိုင်ပြည်နယ်တွင်လူမှုကူညီရေးဆောင်ရွက်နေသူတွေဘက်ကတော့ညှော်နှင့်ချက်တိတ်မထားကြကြောင်းလဲ VOA ကိုပြောထားတာပါမစ္စတာဂရစ်ဖစ်သာကျက်တပရီနေမှာမြန်မာနိုင်ငံကနေပြန်လည်ထွက်ခွာมาဖြစ်ပြီးအခုလိုကြိုးတင်မကြေညာဘဲနဲ့လာရောက်တဲ့သူ့ရဲ့မြန်မာခီးစဉ်နဲ့ပတ်သက်ပြီး UN OCHA ကအခုချိန်ထိတစုံတရာထုတ်ပြန်တာမရှိသေးတယ်လို့VOA ကဆက်သွယ်မေးမြန်းတာကိုလည်းအကြောင်းမပြန်သေးပါဘူ
းကုလထိပ်တန်းအရာရှိကြီးတူရဲ့နေပြည်တော်ခီးစဉ်ပေါ်မြို့သားညီညွတ်ရေးအစိုးရဘက်ကတုံ့ပြန်ချက်ကိုဒေါက်ခင်မျိုးသက်ကစူးစီးပြပြခဲ့တာပါ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ဖက်စီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်တို့ကုလထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲ VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေမှာလည်းဒီပိုင်းထဲနားထောင်လို့ရပါတယ်အခုတော့ရခိုင်ဘက်ကသတင်းတပုတ်နဲ့ဆက်ပါမယ်ရခိုင်ပြည်နယ်ကလူမှုရေးတက်ကြွလှုပ်ရှားသူဒူးလည်းဖြစ်ရခိုင်မျိုးသမီးကွန်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ညိုအေးကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်ရခိုင်ပြည်သူတွေအတွက်အထင်ကရအောင်မေ့ပွဲနေ့ဖြစ်တဲ့စံပြတနာနေ့တက်ရောက်ခဲ့ပြီးနောက်ဖမ်းဆီးခံရတာဖြစ်ပြီးဒါဟာလူအခွင့်အရေးသမားတွေကိုတမင်ဖိနှိပ်ပြတဲ့လှုပ်ရက်လို့လူအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်သတင်းအပြည့်စုံကိုဥတမောင်တန်းကပြောပြပါမယ်
ရခိုင်ပြည်နယ်စစ်တွေမြို့မှာရခိုင်ကျောင်းသားတမကကဥဆောင်ပြုလုပ်တဲ့စံပြတနာနဲ့အခမ်းအနားကိုတဲ့ရောက်ဟောပြောခဲ့တဲ့ရခိုင်မျိုးသမီးကွန်ရဲ့ဥက္ကဋ္ဌဒေါ်ညူအေးကိုစစ်တွေအမတ်တရဲစခန်းကဖမ်းဆီးပြီးတော့နိုင်ငံတော်လှုပ်စုပူအောင်လှုပ်ဆောင်မှုပုံမှန်99ခါဝင်းနဲ့အမှုဖွင့်ထားတာပါလက်ရှိမှာတော့ဖမ်းဆီးခံထားရတဲ့ဒေါ်ညူအေးကိုစစ်တွေအကြီးအကဲကိုပျောက်ရွှေ့ထားတယ်လို့လဲရခိုင်ပြည်ကျောင်းသားတမကပြောခွင့်ရကိုခိုင်မင်းသက်ကပြောပါတယ်
သူကကြာဘယ်လိုပြောရမလဲကြာဟိုဒိုတင်ကကြာချင်းတယ်နိုင်ငံရဲ့ကြာတွေးဆောင်ရှိနေသူကြာသူချင်းနေမှာဘယ်လိုပြောရမလဲသူတို့လူတယောက်ဖမ်းသွားတာကျွန်တော်တို့ဒီဟိုနိုင်ငံရေးသမားတွေအကုန်လုံးဟိုတောင်းအောင်လုပ်တယ်လို့ဖြစ်သွားတယ်သူကဟိုအဲ့လိုတောင်းအောင်လုပ်တာပေါ့နော်အဲ့လိုပဲမြင်နေကြဒါနဲ့ကျွန်တော်တို့တောက်သွားမှာတော့မဟုတ်ဘူးအကြောက်တရားလည်းအရင်မရှိဘူးပေါ့အဲ့ဒါလည်းပြောရှင်းပါလေကြာဟုတ
်ဒေါ်ညိုအေးဟာရခိုင်ပြည်နယ်အတွင်းအမျိုးသမီးခွင့်ရေးနဲ့လူမှုရေးလုပ်ငန်းတွေမှာတက်ကြွစွာပါဝင်လှုပ်ဆောင်နေသူတူဖြစ်တယ်လို့ရခိုင်ပြည်နယ်ကကိစ္စတွေနဲ့ပတ်သက်ပြီးမီဒီယာတွေမှာမကြာခဏဖြေကြားနေသူတူလည်းဖြစ်ပါတယ်အခုလိုအခမ်းအနားတက်ရောက်တာကြောင့်ဒေါ်ညိုအေးကိုဖမ်းဆီးလိုက်တာနဲ့ပတ်သက်လို့ရခိုင်လူခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ဒါရိုက်တာဦးမြတ်ထွန်းကအခုလိုပြောပါတယ
်ဟိုကျွန်တော်တို့ဟိုဟာစပွန်ဆာတွေကနေပြီးတော့ကျွန်တော်တို့ရခိုင်ပြည်ကျောင်းသားမကနေပြီးတော့ဥဆောင်ပြီးတော့ဆန္ဒနာနဲ့အခမ်းအနားကိုကျင်းပခဲ့တယ်ပေါ့နော်အဲ့ဒီမှာဟိုရှာမဒေါ်ညိုအေးကနေပြီးတော့ဟိုတက်ရောက်တွေနဲ့ကျွန်တော်တို့ကိုသူတို့ဟိုတွေးကြုံခဲ့ရတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကိုဟိုပြောခဲ့တယ်ဟိုပြခဲ့ဆိုတာတိုးပြခဲ့တယ်ပေါ့နော
်ဟို
အရင်တုန်းကတွေးကြုံခဲ့တဲ့တွေးကြုံကိုသူတို့တွေးကြုံခဲ့ရတဲ့တွေးကြုံကိုပေါ့ဟိုကျွန်တော်အဲ့ဒီလောက်ပါပဲအဲ့ဒီနဲ့ဟိုအခမ်းအနားမှာဟိုစူတောင်းမေတ္တာပို့တာတယ်ပြီးတော့ကျွန်တော်တို့အခမ်းအနားပိုက်လိုက်တယ်ဒီလောက်ပါပဲဒါပေမဲ့သူတို့ကနောက်တရက်နေ့ဟိုစံခိုင်းရနေ့မှာပဲဟိုဟိုဆံမာကြီးဒူညိုအင်ကိုတွားပြီးတော့အမှတ်တက်ကဟိုရေးသား9ရောက်6ရောက်နဲ့သူဟိုဆံမာကြီးဒူညိုကိုဖမ်းခေါ်သွားပြီးတော့ချက်ချင်းပဲမှာရုံးတင်ပြီးတော့ရမင်ယူပြီးတော့ဟိုထောင်ချုပ်ကိုပို့လိုက်တယ်သူက95ခောက်ခွင့်နဲ့ဆွေးထားတယ်ဆိုပြီးတော့ကျွန်တော်ကြားသိရတယ်ဗျအဲ့ဒါကြောင့်လက်ရှိအခြေအနေပါဗျ
ဒေါ်ညိုအေးကိုအခုလိုဖမ်းဆီးတာ
ခိုင်းပြင်းတဲ့အတွင်းလူခွန်ရေလှူရှားသူတွေနိုင်ငံရေးသမားတွေကိုတမင်ဖြစ်နေတာဖြစ်လို့လက်ခံနိုင်စရာမရှိဘူးလို့ကိုခိုင်မင်းသက်ကလည်းဆိုပါတယ်ခုလောက်တဲ့ကစားဟာကျွန်တော်တို့ကဘယ်သူနဲ့မှလူမထိခိုက်မှုမရှိပါဘူးဒီအောင်မေဘွေခန်းနာဆိုတာကလည်းလူမျိုးတိုင်းလူမျိုးတိုင်းမှာတော့ရှိတယ်ကောက်ဆိုတူတေတော်တယ်နောက်တခါအခမ်းအနားတစ်ခုခုမှနေပြီးတော့ဟိုတပ်စံတစ်ခုဖြစ်လို့ရှိရင်အဆုလ
nga bhe gu phye shin pe bu taung su le sit twe de da gan twe ko sit tat ka pye khat khe da jaw lu ya ne chi te song ga ja ya da ba a ri ne ko naw la naw ta twe ma mi bu twe de song twa du le ko aung mi de a ni ne a kha na ko nit sin nit tai augula 73 ne ma chin pa le shi ga ba le di ne ba cha au de 56 chin myaw san pyat ta na ni ko do ya khain pi chaung na tam ka ga u saung chin pa bi do nyu e le te yak khe da ba sia na thaim mu naw pai ma မြန်မာနိုင်ငံတော်ဝန်လူခွင့်ရတဲ့ကြွလှုပ်ရှားသူတွေအခုလိုဖမ်းဆီးခံရတာအမှုအမျိုးမျိုးတက်ထောင်ချခံရတာတွေကတော့ရခိုင်ပါဝင်မြန်မာနိုင်ငံနေရာအနက်မှာရှိနေတာပဲဖြစ်ပါတယ်ရခိုင်ကဖမ်းဆီးတဲ့တင်ပြဖို့ချက်ကိုဥတ္တမောင်တန်းပြောပြခဲ့တာပါအခုတော့ဒုတိယပိုင်းနိုင်ဝက်ပတ်စဉ်အစီအစဉ်နဲ့မတင်ဆက်မီမှာတင်အမှားအမှန်တွေကိုစစ်ဆေးအတူပြုပေးတဲ့ VOA ရဲ့စီစဉ်တစ်ခုနဲ့တင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံမှာပြည်တွင်းဖွံ့ဖြိုးမှုအဟုန်ကိုထိန်းထားဖို့ဒုတက်လုံဆောင်နေချိန်မှာပဲကမ္ဘာတစ်ဝန်းကရင်းနှီးမြှုပ်နှံသူတွေနဲ့တကပွင့်ဆက်ဆံရေးကိုကျင့်သုံးနေပါတယ်လို့တရုတ်အစိုးရကပြောပါတယ်။ဒါပေမဲ့စီးပွားရေးလုပ်ငန်းတင်ကြိုအကဲဖြတ်တဲ့ကုမ္ပဏီတွေဟာနှိတ်ကွက်ခံနေရတာပါ။အချက်လက်အခြေခံပြီးမှားမှန်တီးပြုတ်ထားတဲ့ VOA ရဲ့ပိုလီဂရက်ရုပ်သံဗီဒီယိုကိုကြည့်ရှုအောင်ပါခင်ဗျာ။
တရုတ်နိုင်ငံဟာအဆင့်အတစ်တစ်ခုကိုရောက်ရှိလာသလိုကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုဘန်နာရေးနဲ့တီထွင်ဆန့်သစ်မှုတို့မှာနိုင်ငံသားနဲ့ပူးပေါင်းဆောင်ရွက်မှုအပိုင်းကိုထဲထဲဝင်ဝင်ပြုပြင်ပြောင်းလဲမှုလုပ်နေတာကိုတင်ကြိုချီးကျူးထားခြင်းကြောင့်တရုတ်သမ္မတရှီကျင်းပင်ဇူလိုင်လကပြောသွားပါတယ်။အဲ့နောက်တရုတ်အစိုးရပိုင်း Global Times သတင်းစာမှာရေးတာကတရုတ်နိုင်ငံမှာပြည်တွင်းဖွံ့ဖြိုးမှုအဟုန်ကိုထိန်းထားဖို့တိုးတက်လှုပ်ဆောင်နေချိန်မှာပဲ ကမ္ဘာတဝန်းကယင်းနှီးမြှုပ်နှံသူတွေနဲ့တကပွင့်ဆက်ဆံရေးကိုကျင့်သုံးနေပါတယ်လို့ရေးထားပါတယ်။ဒါကမှတ်မှန်ပါဘူး။ဒီနေ့အစောပိုင်းမှာတရုတ်ကအကြံပေးကုမ္ပဏီတွေနောက်ကျောင်းရာဇဝင်စုံစမ်းတဲ့အဖွဲ့တွေကိုအကြီးအကျယ်နှိပ်ကွက်ခဲ့တာပါ။မတ်လမှာတော့နောက်ကျောင်းရာဇဝင်စုံစမ်းတဲ့ American Company, Minsk Group ရဲ့ပီကင်းမြို့တော်ရုံးခန်းတွေကိုပိတ်ပစ်ခဲ့ပြီးတော့ကုမ္ပဏီဝန်ထမ်း၅ဦးကိုဖမ်းဆီးခဲ့ပါတယ်။နောက်လာကြတော့တရုတ်ရဲတွေကရှန်ဟိုင်းမြို့ကအမေရိကန်စီမံခန့်ခွဲရေးအကြံပေးဘိန်းနိုင်ကမ္ပဏီစီလာပြီးတော့ကွန်ပျူတာတွေတယ်လီဖုန်းတွေကိုတင်းသွားခဲ့တယ်လို့ဆိုပါတယ်။တရုတ်အစိုးရဟာနိုင်ငံသားကပတ်စံတဲ့နည်းပညာလိုချင်ပေမဲ့တရုတ်ကုမ္ပဏီတွေဒါမှမဟုတ်စီးပွားရေးဝန် တင်အကျုံးဝင်ပြီးတော့တချို့လှုပ်တယ်ဆိုတာတွေရဲ့အဓိပ္ပာယ်ဖွင့်ဆိုချက်အများကြီးကျေပြန့်သွားခဲ့တာပါအခုထပ်ပြင်ထားတဲ့ဥတွေဟာစီးပွားရေးလောကန်ကျင်းစိတ်တွေပျောက်စေတယ်လို့ American တရုတ်စီးပွားရေးကောင်စီရဲ့ဥက္ကဋ္ဌ Craig Allen ကပြောပါတယ်တချို့လှုပ်မှုဆိုတာဘလို့အရာတွေလဲတိတိပပပြောမထားဘူးဆိုရင်တော့တရုတ်ဈေးကွက်အပေါ်မှာစိတ်ချယုံကြည်စိတ်ပို့ပြီးတော့ရောကြစီမယ်လို့သူကပဲပြောသွားပါတယ်ရှင်
ဒီလိုမှားမှန်မသိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိကျင်နေဆိုရင်တော့ VOA ရဲ့ Polygraph Web စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်။ VOA ရဲ့ American တန်ရဲ့ကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့6နိုင်ရက်နေ့9နိုင်အထိ Washington DC ကနေတိုက်ထုတ်လွှင့်နေတာပါ။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ A Person တင်ဆက်နေကြ Editor နဲ့ဆွေးနွေးကန်လူလူနဲ့ကျမ်းမာရေးအားကစားစတဲ့ A Person ကဏ္ဍတွေတင်ဆက်ဖို့လည်းပြင်ဆင်ထားပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
Minglam Nakema, Tarashima, my view, my wife, Sissin, and Town of Set Tongune, August, Sakoni, Jalabini, Manekin, Season ago, American Pirazu, Muro, Washingtonani, Sallet, Tolwin, Penny Bare, Gusabi, Passing, Canapie, Lurune, Chamaye, Agaza, Season, Matin Sekema, Sia Ucho, Dan Sandaye, Editane, Sunigan, Season, Sadin Jamare, Jibo Kala, Tamache, Duche, Lady Jama, Dilo, the morning at six, another six counsia, Jibo Kalago, Pachon to Chalabare, Paris Sepchilla and Lesurago, Mamia the Sanga, editor Ucho Zandago, Mimian de Setavarimia.
Ming Lava Ucho Zandashe,
Ming Lava, Mazin.
Oh, second sea, dear pine to Mabe Bono, Nangano Yibo, Galago, Tapido the Tan to Libare. Nangantini, agent mu, machine de re to a low alo tatan to a lupiovare, deep or marble ton tapi family.
Nangano tini, agent mu, machine de usura, mamare. Dame mea me meunga, edlo, nangano tini, agent mu, machine, bazuga lumiale, sureha, digajaman meun pitel timare. But now the town say, you got what be your democracy, Nanjang Hapo, we pipin, I may say, agent said, I'm a red, your entire chain chipare. Anything my eye will check them through, and I think like they are Nangarotin, Ijemuapia, Dore, Pippare. So I could live in Nangarotin, Ijemuamsia, Mamba, but through a tiny agent whom I looked at Mamsia, through Lumi the Miaha, Nangarotin, Ijem, who may send you next, I look judging by it, Uma, through Mdia, and I think I was through Ubrin, and he looked at Lubia, Lemkane, who the Miao was through her, Yandulu, the Barabio, Jampa, Nikon here, so Belumatin, Ijan Asia, a Jamusibu Timare, so.
ကျောင်းကောက်ရရင်တော့တင်းမှုအေးချမ်းမှုမရှိအောင်မရှိဘူးဆိုတာမှန်တယ်မရှိအောင်လုပ်နေတာကဘာတူလဲဘာကြောင့်လဲဆိုတာကိုစမ်းသပ်ရမှာဖြစ်တယ်လို့ထင်ပါတယ်အဲ့ဒီ2027အေပီလာတုန်းကအရေးပေါ်ကာလတက်တန်းကနှစ်နှစ်ထက်ပိုပြီးတော့မကြနိုင်လောက်ဘူးလို့ဗိုလ်ချုပ်ဆိုမင်းထွန်းကနေပြီးတော့ပြောခဲ့ဘူးပါတယ်2018ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်4နဲ့55မှာဒီအေးပေါ်ကာလကို
6လတက်တက်နှစ်ချိန်တိုးနိုင်တယ်လို့ဖော်ပြထားပါတယ်အဲ့တော့ဒီပေါ်မှာရောဘယ်လိုပြောချင်ပါလဲအာနှစ်ထောင်ရှစ်ဖွဲ့စည်းပုံကိုနှိုက်ကသူတို့စစ်တပ်လူကျင်သလိုဆွဲလို့ရအောင်လုပ်ထားတဲ့ဖွဲ့စည်းပုံလို့ပြောရမှာဖြစ်ပါတယ်သူတို့စစ်အာဏာတက်တက်ကိုအာဏာရအများကြီးပေးထားတယ်တတိယဥပဒေရဆိုရင်သူတို့လူကျင်တဲ့အာဏာရကိုအကုန်လုံးယူထားပြီးဖြစ်တဲ့အတွက်ကြောင့်စစ်တပ်ကနောက်ထပ်အာဏာသိ
အဲ့ဒါကိုဖြတ်တယ်သူတို့ပြဋ္ဌာန်းထားတဲ့ဥပဒေအရရွေးကောက်တင်မြှောက်ထားတဲ့သမ္မတကိုပဲအိမ်သွားပြီးတော့အတင်းလက်မှတ်ထိုးခိုင်းမထိုးဘူးညတော့ဖမ်းဆီးခေါ်ဆောင်လာတယ်ပြီးတော့ထောင်ထဲထည့်တယ်နောက်သူတို့ကတက်ပြီးတော့အစိုးရဖွဲ့တယ်ဆိုတော့ဒါရီယာဘော2010ဖွဲ့စည်းပုံနဲ့ညီရလားဆိုတော့လည်းမေးရစီပါတယ်ဆိုတော့အခုလည်းပဲသူတို့ကဒီ2010ကိုပဲကိုးကားပြီးတော့ဒီဥပဒေရလုံနေပါတယ်လို့ပြောတယ်အဲ့ဒီမှာလည်းတနေရာမှာ6လ2ကြိမ်နဲ့မတူဘူးပြောတယ်အခုလည်းအချင်းချင်းတူလာခဲ့တယ်ဒါမှတခါအဲ့ဒီမှာတခါသမ္မာအချိန်နေမှာဆိုတာထပ်ထားတဲ့အတွက်ကြောင့်သမ္မာမဟုတ်တဲ့အတွက်ကြောင့်တူတယ်ဘာညာပြောနေတော့ဒီတန်တရားဘယ်တော့ပြီးမှမဟုတ်ပါဘူးသူတို့လိုပဲအကြောင်းပြပြီးဆက်တွန်းနေမှာပဲလို့ယူဆပါတယ်သူတို့အနာစင်းရသမျှလည်းပဲဘယ်တော့မှသမ္မာအချိန်နေဖြစ်လာမှာမဟုတ်ပါဘူ
းဘုဒ္ဓဇောမင်းထောင်ကပထမဆုံးအဲ့ဒီနှစ်ပဲတက်ပူပြီးမကြတဲ့ဘူးပြောတယ်တကယ်တော့အနာသိမ့်ပြီးနောက်မှသူတို့ကျင်တဲ့နှစ်ထိန်းထားမယ်လို့ပြောတာပါဆောက်တော့အဲ့တော့နှစ်ဖြစ်သွားတယ်သူတို့စကားကိုလည်းမယုံကြဘူးနောက်တစ်ခါကူထပ်ပဲတူလာတယ်ဆိုတော့သူတို့ဆက်ဒူးချင်းသူတို့တူနေမှာပဲဒီကိစ္စကတော့ဆိုတော့သူတို့ရွေချက်ကတော့ဘာဖြစ်နိုင်လဲဆိုလို့ရှိရင်အာ2020နဲ့လေးကြရင်2020ဒုံကလုခဲ့တဲ့ရွေးကောက်ပွဲစက်တန်းဟာလေးနှစ်ကြာသွားပြီဆိုတော့အဲရွေးကောက်ပွဲရလဟာဒါပြီးဆုံးသွားပြီပေါ့လေ expire ဖြစ်သွားပြီဆိုပြီးတော့တမျိုးတမျိုးများလှည့်လာလိမ့်မလားအဲ့ဒါကြောင့်သူတို့ဟာစက်တန်းအကြောင်းမျိုးမျိုးပြပြီးတော့တူးတူးနေရဖြစ်တယ်လို့သုံးသပ်မှဖြစ်ပါတယ
်ဒါပေမဲ့အခုအနေထားပါဟိုစစ်ကောင်စီအနေနဲ့ထပ်ပေါက်ပိတ်နေတဲ့အနေထားမျိုးလို့လည်းပြောလို့ရပါတယ်နော်နောက်ဟိုနိုင်ငံတကာဖိအားတွေကလည်းတဖက်အဖက်ဖက်ကနေပြီးတော့ပြီးနေတဲ့အချိန်မျိုးမှာဒီလိုတက်တန်းထက်တိုးလိုက်တာပို့ပြီးတော့ဂျင်းတဲ့ချက်ထဲကိုရောက်မသွားနိုင်ဘူးလား
အာညစဉ်ကအာထွက်ပေါက်ပိတ်နေတဲ့အနေအထားဆိုတော့ထွက်ပေါက်ပိတ်နေတာမှန်ရဲ့လားထွက်ပေါက်မရှိဘူးလား သူတို့ကိုနိုင်ကထွက်ပေါက်ကိုမှမထွက်တာလို့ပဲကျွန်တော်ပြောခြင်းတယ်ထွက်ပေါက်ပိတ်နေသလားအဲ့ဒါမေးစရာသိဒီမှာလည်းမေးခွန်းတစ်ခုဖြစ်ပါတယ်သူတို့ထွက်ခြင်းထွက်လို့ရတာပဲသူတို့ကိုနိုင်ကထွက်ပေါက်ပိတ်တာကိုလိုချင်နေသလားစောစောကပြောသလိုပေါ့ထွက်ပေါက်ပိတ်ထားရင်သူတို့အာဏာ300လုံးပေါ့ဥပဒေပြည်ရေးတရားစီရင်ရေးအုပ်ချုပ်ရေးအကုန်လုံးကိုသူတို့ပဲချုပ်ကိုင်ပြီးတော့အာဏာရှင်စတင်နဲ့ထင်သလိုလုပ်လို့ရနေတာပဲစီးပွားရေးကအစဆိုတော့သူတို့ဒီအခြေအနေမျိုးကိုသူတို့နှိမ့်သက်နေလို့တမင်တကမထွက်တာထွက်ပေါက်ပိတ်အောင်သူတို့လုပ်နေတာလို့လည်းပဲတစ်ဖက်ကစဉ်းစားလို့ရတယ်ဆိုတာပြောတာပါနော်ဆိုတော့လူတချို့ကတော့ထွက်ပေါက်ပိတ်တယ်ထွက်ပေါက်ပိတ်တယ်သုံးသပ်ကြတယ် yes အဲထွက်ပေါက်ပိတ်တယ်ဆိုရဲသုံးသပ်ခြင်းနဲ့အတူတစ်ဖက်မှာလည်းပဲထွက်ပေါက်ပိတ်အောင်သူတို့လုပ်ပြီးတော့သူတို့ထင်ရဖို့လုပ်နေရဆိုပြီးတော့စဉ်းစားစရာလည်းဖြစ်လာပါတယ်ဆိုပိုးပြီးဂျင်းတဲ့ကြက်ထဲရောက်မလာဘူးလားအခက်ခဲမှန်ပါတယ်တကယ်အခက်ခဲပိုးတွေ့လာမှာပြည်သူလူထုသာဖြစ်ပါတယ်သူတို့အတွက်အခက်ခဲဘာမှမတွေ့ပါဘူးသူတို့လုပ်ချင်တာလုပ်နေတာပဲသူတို့လုပ်လို့ရပါတယ်ဒါပေမဲ့ပြည်သူလူထုမှာစားဖို့နေရဒုက္ခဒါဒီမကျေနပ်တဲ့စနစ်လောက်မှနေရတာအနာရှင်လောက်မှနေရတာနောက်ပြီးတော့အိုးအင်းဆုံးပြပြီးထွက်ပြေးရတာသာတော်ဝဲနေရာတကွဲမိသားစုတွေနဲ့သားသမီးတွေဝေးခွာအများကြီးဒုက္ခတွေကြုံရပါတယ်ဆိုတော့ပြည်သူကတော့ဂျင်းတဲ့ကြက်ထဲကိုဆက်ပြီးရောက်နေမှသိကြတယ်သို့တော်လည်းပဲစစ်ကောင်စီရောက်မယ်လို့ကျွန်တော်မထင်ပါဘူးခင်ဗျာ
အခုတစ်ချိန်နဲ့ဆိုရင်ပေါ့ဒါဒီလိုအရေးပေါ်ကာလကိုတက်တန်းတိုးလာတာ၄ချိန်ရှိပါပြီဒီလိုအချိန်ချိန်တိုးနေတာကအဖြေပါလားဒီလိုတိုးလိုက်တဲ့အတွေ့တစုံတရာတိုးတက်မှုရှိလာမှာလားအဲ့ဒါအဲ့ပေါ်မှာရောဘယ်လိုပြောပြချင်ပါလဲ
တိုးတက်မှုကအဲ့တော့တကယ်တမ်းတိုးတက်မှုရှိလာမလားဆိုရင်ပထမတစ်ချိန်တည်းဒုတိယတစ်ချိန်တစ်ဖြည်းဖြည်းတစ်ဖြည်းတိုးတက်လာတာရိပ်မြင်ခဲ့ရတယ်ဆိုရင်တော့နောက်ကလည်းပဲဆက်လက်ပြီးတိုးတက်လာမယ်လို့ကျွန်တော်ညွှန်မှန်းနိုင်တယ်ပေါ့အခုမဆင်တန်းရှင်ကြည့်ပါမဆင်နော်ဟိုလုံးကစပြီးတော့သင်ခဲ့တဲ့အချိန်နဲ့အခုနဲ့ပိုတိုးတက်လာသလားပိုပြီးတော့ဆုပ်ဆုပ်ဆုပ်ဆုပ်ဆုပ်ယုတ်ကြဆင်းသွားတယ်ဆိုတော့ပထမတစ်ချိန်တည်းဒုတိယတစ်ချိန်မှာပိုဆိုးတယ်တတိယတစ်ချိန်ပိုဆိုးတယ်သုထချိန်ပိုဆိုးနောက်တစ်ဖြည်းဖြည်းတော့တက်မလာအဲ့တော့ဆိုတော့စဉ်းစားကြတယ်တက်ပြီးတော့လွယ်ကူတဲ့သုံးသပ်ချက်ပါပဲ very simple logic ပေါ့ဆက်ပြီးတော့ကြားမဲ့အခြေအနေရှိရလို့ပြောရမှာဖြစ်ပါတယ်ဆိုတော့အဲ့လိုပြောရတာလည်းပဲသိအဆိုးမြင်တာပဲလို့ပြောခံကြဝေဖန်လဲခံရမှာပါပဲတကယ်တော့တကယ်တမ်းစဉ်းစားကြည့်ရင်လည်းပဲရေနာစရာကောင်းတဲ့အခြေအနေအခြေအနေဆက်လက်ပြီးတော့ကြာဆင်းသွားမဲ့အခြေအနေတွေ့နေရပါတယ်တိုးတက်လာစရာတော့မမြင်ပါဘူ
းအဲ့ဆိုရင်ဒီလိုကြာဆင်းသွားတဲ့အခြေအနေကနေပြီးတော့ပြန်ပြီးတော့ဟိုတိုးတက်လာအောင်ပြေလည်လာအောင်ဘယ်လိုနည်းလမ်းရှိပါမလဲ
သိလွယ်ကူပါတယ်နည်းလမ်းဟာဒါစံတရှိရင်နီလန်းဖြစ်တာပဲလေဆိုဝေးစီဝေးစီရဆိုတာသိကြပါရဲ့ပထမဆုံးကဒါ violence ကိုရက်လိုက်အကြမ်းဖက်မှုတွေကိုရက်လိုက်ပြီးတော့မတရားဖန်ဆီးထားတဲ့လူတွေထောင်ချထားတဲ့လွှတ်လိုက်ပြီးတော့သဘောယိုနဲ့တွဲဆုံဆွေးနွေးလိုက်တော့အခြေအနေမှန်ကိုလက်ခံပြီးတော့ဒါကျွန်တော်ရဲ့အမြင်နဲ့ကနိုင်ငံတကာကလည်းဒီအတိုင်းအာဆီယံမူငါချက်ကလည်းဒီဟာကိုပဲအဓိကသလိုပြောထားရတာဖြစ်ပါတယ်ဒါကိုတွဲဆုံဆွေးနွေးလုပ်ပါဒီလိုလွှတ်ပါဒီလိုလုပ်ပါစစ်ကောင်စီကမှမလိုက်နာတာဘယ်တက်နိုင်မလဲဆိုတော့သူတို့တက်ထွက်ပေါက်ရှိတယ်သူတို့ဆိုတော့ဒီဟာထွက်ပေါက်ပါပဲဒီဟာကိုသွားလိုက်ရင်လွယ်လွယ်လေးပါပဲဆိုတော့သူတို့မလုပ်တာကတော့လွယ်လွယ်လေးဆိုတော့လမ်းစားပွင့်သွားမှာပေါ့လေနှိမ့်နှိုင်းရတာကတော့အများကြီးအခက်အခဲရှိမှာပါဒါကဒီလိုထိုင်ပြောနေုံနဲ့ပြည်တဲ့ကိစ္စတော့မဟုတ်ပါဘူးအများကြီးသူတို့ချိန်ယူနိုင်ရမယ်ဒါပေမဲ့လုံနိုင်တဲ့နီလန်ရှိနေပါတယ်အဲ့လိုလုံရင်ဖြစ်မယ်မလုံဖဲနဲ့နေပြီးတော့ဒီလိုကျင်းလေးကြက်ထက်မှာပဲသူတို့ဆက်နေမယ်အနာထက်ပြီးတော့ထိန်ချုပ်ထားမယ်သူတို့စက်တန်းနေကျင်တဲ့အထိဆိုရင်တော့ဘလုံးကတတ်နိုင်မှာမဟုတ်ဘူးလို့ပဲစိတ်မကောင်းစွာနဲ့ပြောမှာဖြစ်ပါတယ
်နောက်ထပ်မေးချင်တာတစ်ခုကပါဟိုဒီချိန်နဲ့တိုက်ဆိုင်ဆိုင်ပေါ့နော်ဘာသာရေးအခမ်းအနားတွေလှုပ်လာတာလည်းရှိပါတယ်ဒီလိုအခမ်းအနားတွေလှုပ်လာတာဟာတကယ်ပဲတိုက်ဆိုင်မှုလို့ဆိုနိုင်ပါလား
အာအဲ့မှာတိုက်ဆိုင်မှုလို့ဆိုနိုင်ပါတယ်သို့တော်လည်းပဲတိုက်ဆိုင်အောင်တမင်တကာလှုပ်တယ်လို့ဆိုရင်ပူမှန်နိုင်မယ်လို့ပဲပြောချင်ပါတယ်ဘာကြောင့်လဲဆိုတော့သူတို့ဟာဘာသာရေးနဲ့လှုပ်ပြခြင်းအပြင်သူတို့လူရက်ကိုလူလူပို့ပြီးတိမ်ညွတ်လာမယ်ဆိုတဲ့ဆန္ဒမျိုးသူတို့ပြောလင်းချက်မျိုးရှိပါလိမ့်မယ်ဘာသာရေးကိုနိုင်ငံရေးအတွက်မဆုံးရဘူးလို့တော့အတိအကျပြောဖို့ခက်ပါတယ်ဒါ theory ရဲ့အများကြီးပါပဲတချို့ပုဂ္ဂိုလ်တွေဆိုရင်ဘာသာရေးနဲ့နိုင်ငံရေးကိုခွဲပြုလို့မရဘူးပြောတဲ့ပညာရှင်တွေအများကြီးပါကျွန်တော်စိတ်ထဲမှာစွဲနေရမဟာတမဂန္ဒီရဲ့ပြောကြားချက်တစ်ခုဖြစ်ပါတယ်ဘာသာရေးဟာနိုင်ငံရေးအတွက်သိအဆုံးကြရတယ်ဘာသာရေးကစွန့်စင်တဲ့စိတ်ပိုင်းဆိုင်ရာနူးညံ့သိမ်မွေးတဲ့စိတ်ထားသဘောထားကြည့်မှုအဲ့ characteristic တွေဘာသာတရားတိုင်းမှာဒီဟာသင်ပြထားတာရှိပါတယ်ဆိုတော့ဒီဟာကိုယူပြီးတော့နိုင်ငံရေးမှာသုံးနိုင်တော့စိတ်အဆုံးတက်ရပါလို့ဆိုတော့အဓိကအရေးကြီးတာကတော့ဒီဘာသာရေးကိုအသုံးချတာဟာစိတ်ကောင်းစေတနာနဲ့အမှန်အတွက်အသုံးချသလားသူတို့မဟုတ်သူလုပ်ချင်တာမတရားလုပ်ဖို့တဲ့အသုံးချသလားနမူနာတစ်ခုပြောမယ်စိတ်ထဲမှာပေါ်လို့ခက်ကြမ်းဖြစ်ကောင်းလဲစီခံပေါ်လေဟိုကဆက်တန်းစင်မင်းကိုလာသက်တဲ့သုံးတို့တို့ဟာသင်္ကန်းကြီးကိုယုံလာခဲ့တာပဲဆိုတော့ဒီလိုကြီးဒီမျိုးမှာသင်္ကန်းဝင်ယုံပြီးတော့ဘာသာရေးကိုအသုံးချတယ်ဆိုရင်တော့လုံးဝမဖြစ်တဲ့ကိစ္စပါသို့တော်လည်းပဲ တကယ်တမ်းကောင်းအောင်လုပ်တဲ့အချိန်မှာဘာသာရေးအခမ်းအနားလုပ်တဲ့ဆရာတော့ဘာမှပြောစရာမရှိပါဘူးဆိုတော့အခုကတော့သူတို့ကတမင်တကာရည်ရွယ်ချက်နဲ့တိုက်တဲ့ဆိုင်လုပ်တာဖြစ်နိုင်ပါတယ်သူတို့ရဲ့ရည်ရွယ်ချက်စိတ်စိတ်နာပေါ်မှာအများကြီးမူတည်လိမ့်မယ်လို့ပဲပြောချင်ပါတယ်ပြောစရာအ
ဲ့တော့ဒီလိုလုပ်တော့ကောဟိုဒီပေါ်မှာထိရောက်မှုရှိပါမလားတစုံတရာပြည်သူကလက်ခံလာပါမလ
ား။ Yeah အဲ့ဒါအရေးကြီးဆုံးပေးပါမယ်။ပြည်သူလူထုကလက်ခံရင်ဖြစ်မယ်။ဆိုတော့ခုနပြောတဲ့အခြေအနေအရပြည်သူကလက်ခံမလား။အဲ့ဒါကအရေးကြီးပါပဲ။ပြည်သူကလက်ခံတဲ့ဟာကောင်းတဲ့အလုပ်ပဲဒီဟာပြင်ကောင်းတယ်လို့ယူဆရင်တော့လက်ခံမယ်။ဒါပေမဲ့လက်ရှိအခြေအနေမှာတကယ်တမ်းသူတို့အတွက်အကျိုးကျေးဇူးကောင်းတာတွေတစုံတရာခံစားနေရတယ်ဆိုရင်တော့ပြည်သူကတော့ကောင်းတယ်လို့သာဓုခေါ်ကြမှာပဲဆိုတော့အခုကပြည်သူတွေဘယ်လိုခံစားနေရလဲဆိုတာသူရဲ့အတိုင်းပါပဲဆိုတော့ပြည်သူဆုံးဖြတ်ရမယ်အဆုံးဖြတ်တာဖြစ်တယ်လို့ပြောပြစီခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဦးကျော်စံသာရှင
်ဟုတ်ကဲ့ကျေးဇူးပါမကောင်းမြင်တဲ့လွန်ရများကြက်လိမ့်မလားလဲဆူတထိတ်နေလို့ရတဲ့အစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီနေရာတော့
အက်ဒီတာဦးကျော်စံသာနဲ့ဆွေးနွေးခန်းဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာတာပရင်းမနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကူရောမိုးရင်းကာလသွေးလွန်တုတ်ကွေးအကြောင်းတည်ကောင်းစီရာပြောပြထားတဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုဆက်လက်တင်ဆက်ပါမယ်။မိုးရသည်မှာသတိထားရမယ့်ယောဂတွေထဲမှာသွေးလွန်တုတ်ကွေးယောဂလည်းပါဝင်ပါတယ်။ကလေးငယ်တွေမှာအဖြစ်များတဲ့ဒီသွေးလွန်တုတ်ကွေးယောဂကိုဘယ်လိုကာဝယ်ကြမလဲ။လူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကတင်ပြပေးထားပါတယ်။
ရာဒီမှာတည်ထားရမယ့်ယောဂတစ်ခုကတော့သွေးလင်တုတ်ကွေးယောဂပဲဖြစ်ပါတယ်သွေးလင်တုတ်ကွေးယောဂဟာယနေ့ကလေးတွေမှာအဖြစ်များပြီးယောဂဖြစ်စေတဲ့အဓိကအကြောင်းအရာဟာခြင်ကိုက်ခံရတာပဲဖြစ်ပါတယ်ယနေ့ကလေးတွေကိုခြင်ကိုက်မခံရအောင်သတိပြုကာကွယ်ထားမယ်ဆိုရင်သွေးလင်တုတ်ကွေးဖြစ်ဖို့ရာခိုင်နှုန်းတွေရောကျသွားနိုင်တယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဘိုးရဒီမှာလေရုထဲမှာဒီ virus bacteria ပိုးမွှားတွေပြန့်နှံ့မှုနှုံများတယ်နောက်ကူးစက်မှုနှုံများတာတွေ့ရတဲ့အတွက်သူတို့နဲ့ပတ်သက်တဲ့အေးမီတုတ်ကွေးနှာစည်းချောင်းဆိုးလေချောင်းနာဒီယောဂါတွေဖြစ်တယ်ပေါ့နော်ပြီးတဲ့အခါကျတော့ဒီရာသီဥတုအခြေအနေကြောင့်ပဲရင်ကျက်ပန်းတာနဲ့ဆုပ်ဝေဒနာတွေတွေရာလဲပို့ပြီးတော့ချောင်းဆိုးခြင်းရင်ကျက်ခြင်းခံစားရတာတွေရတယ်နောက်တစ်ခုကအစာအစာနဲ့ရေနဲ့တော့တန့်ရှင်းမှုမရှိတဲ့အတွက်ကြောင့်ဝန်းလျှောဝန်းပြဲယောဂါဝန်းကိုက်ယောဂါတိုက်ဖိုက်ယောဂါနောက်တစ်ခါအသေးအောင်သားဝါအေးယောဂါပေါ့နော်ဒီယောဂတွေနဲ့ပတ်သက်တဲ့ဟာတွေတွေ့ရတယ်။နောက် inset လို့ခေါ်တဲ့ဒီခြင်ရင်နေနဲ့ပတ်သက်တဲ့ယောဂတွေပေါ့နော်။အထူးသဖြင့်တော့ခြင်ကိုက်ခံရလို့ဖြစ်တဲ့သွေးလွန်တုတ်ကွေးယောဂတို့နော်။ဒီယောဂတွေကမိုးရသည်မှာဖြစ်များပါတယ်။အဲ့တော့ဒီမိုးရသည်မှာဆရာတို့ခြင်နေရင်နေပေါ်များတာပေါ့နော်။အဲ့တော့ခြင်ထဲမှာမှာဆရာတို့က Aedes aegypti လို့ခေါ်တဲ့ရေကြီးရေသန့်မှာပေါက်တဲ့ခြင်ကဒီသွေးလွန်တုတ်ကွေး virus ပိုးသက်ဆောင်ပါတယ်။ဒါကြောင့်မလို့သွေးလွန်တုတ်ကွေးယောဂကာကွယ်ဖို့အတွက်ကလေးရှိတဲ့မိဘတွေနဲ့မိမိကလေးငယ်တွေကိုဒီနေ့လယ်နေ့ခင်းမှာကြိုက်တဲ့ခြင်ကြားပေါ့နော်အကြိုက်မခံရအောင်ဂရုပြုဖို့လိုပါတယ်အဲ့တော့ကာကွယ်တဲ့ဤကတော့ခြင်မရှိအောင်ကိုယ့်ပတ်ဝန်းကျင်မှာခြင်မရှိအောင်ပြုလုပ်ခြင်းဟာအဓိကဖြစ်ပါတယ
်ခြင်ကြိုက်ခံရအောင်ကြိုတင်ကာကွယ်တဲ့နေရာမှာခြင်မရှိအောင်လုဆောင်ခြင်းဟာအခြေခံအကျဆုံးဖြစ်ပါတယ်မိမိတို့နေထိုင်ရာပတ်ဝန်းကျင်ဒေသမှာခြင်ပေါက်ဖွားခြင်းမရှိအောင်လုဆောင်တဲ့နေလန်တွေအကြောင်းကိုကျန်းမာရေးဝန်ကြီးဌာနကလက်ညွှန်ချက်ထုတ်ပြန်ထားတာတွေရှိပါတယ်ခြင်ပေါက်ဖွားခြင်းမရှိအောင်လုဆောင်တဲ့နေလန်တွေအကြောင်းအနှစ်ချုပ်ကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ဒီကျန်းမာရေးဝန်ကြီးဌာနကနေညွှန်ကြားနေတဲ့ဤစနစ်လေးတွေရှိပါတယ်ဒါကတော့ဖုံးသွန်လဲစစ်ပေါ့နော်အဲ့တော့ဖုံးသွန်လဲစစ်ဒီမလုပ်တာလဲဆိုရင်ခြင်ပေါက်ဖွားမှုမရှိအောင်ခြင်ဥဥလို့မရအောင်ရေတွေကိုဖုံးထားတယ်ဥလာတဲ့ခြင်းပို့တဲ့အခါမှာပိုးလောက်လန်းလေးတွေပေါက်လာတဲ့အခါမှာဆရာတို့ကသူ့ကိုလဲလှယ်ပစ်တာတို့ရေစင်းနဲ့ခတ်ထုတ်ပစ်တာတို့เนาะတွန်ပစ်လိုက်တာတို့ဓာရီကိုဆောင်ရွက်ခြင်းအပြင်ဆရာတို့ကချင်မပေါက်အောင်ကာကွယ်ထားတယ်ပေါ့เนาะ
တကူကြီးလှုပ်ဆောင်ချက်အနေနဲ့လည်းမိဘအုပ်ထွေးသူတွေအနေနဲ့မိမိတို့ရဲ့ရေလေးငယ်လေးတွေကိုချေကိုက်မခံရအောင်ကာကွယ်ထားကြရမှာပါချေကိုက်မခံရအောင်လှုပ်ဆောင်တဲ့အချက်တွေအကြောင်းကိုတော်တော်များများကြွန်တိုင်းကအခုလိုရှင်းပြပါတယ
်နောက်တကူကြီးတကာရအနေနဲ့တော့ဒီမိမိရဲ့ရင်သွေးငယ်တွေကိုချေကိုက်မခံရအောင်ဝိစားလုံးလုံးချုံချုံဝစ်ပေးမယ်။နော်လူဝိစားနဲ့လွတ်နေတဲ့ရေပြားတွေမှာလိုအပ်လို့ရှိရင်ဆရာတို့ repellent လို့ခေါ်တဲ့ချင်းကြိုက်စေချင်းမလာစေချင်းမနာစေပေါ့နော်။ဆိုတော့ဒါလေးတွေကိုဆရာတို့ကလိန်ထားဖို့လိုနိုင်ပါတယ်။နေကင်းနေလေအိတ်တဲ့ကလေးတွေကလည်းချင်းတောင်နဲ့အိတ်တဲ့ပါတယ်။ဘာလို့လဲဆိုရင်ဒီသွေးလွန်တုတ်ကိုဖြစ်တဲ့ချင်းအများစုကနေကင်းကြိုက်တဲ့ချင်းတွေဖြစ်ပါတယ
်။စာသင်ကျောင်းတွေဟာလည်းချင်းကြိုက်ခံရဖို့အခွင့်အရေးများတဲ့နေရာတွေဖြစ်ပါတယ်။စာသင်ကျောင်းတွေမှာချင်းပေါက်ဖွားမှုညော်နေအောင်ဘလို့လှုပ်ဆောင်တဲ့နေဆိုတာတွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။အဲ့ဒီခါမှာဆရာတို့လိုအပ်လာတာကเนาะဒီကျောင်းနေမှာလည်းလိုအပ်လာပါတယ်။ကလေးတွေပညာသင်ကြားတဲ့နေကင်းကျောင်းချင်းမှာနေကင်းချင်းမှာကြိုက်တဲ့ချင်းဖြစ်တဲ့ကြောင့် ဒီကျောင်းဆရာဆရာမတွေနဲ့လည်းသွေးလွန်တူခွေးနဲ့ပတ်သက်တဲ့အသိပညာတွေရှိဖို့လိုတယ်မိမိရဲ့ကျောင်းနီးနားတစ်ဝိုက်မှာချင်းမခိုကောင်းအောင်ကြိုတင်ဆောင်ရွက်ထားရမယ်တော့ဒီမကောင်းတဲ့ဒီသွေးလွန်တူခွေးကြောင့်တော့ဒီမကောင်းမှုဆိုပြီးတော့ကျောင်းကြားရင်ဒီကျောင်းရဲ့ပတ်ဝန်းကျင်ကိုဆေးဖြန့်ချင်းဆေးဖြန့်တန့်ရှင်းရေးတွေလုပ်ရမယ်ဒီနည်းအားဖြင့်ဆရာတို့ကကာကွယ်တဲ့နည်းစနစ်တွေကိုလည်းဆောင်ရွက်ရပါမယ်အဲ့တော့ဒီသွေးလွန်တူခွေးကအသက်အန္တရာယ်ရှိတဲ့ယောဂဖြစ်ပါတယ်ဒါကြောင့်မလို့ဒီရာသီဥတုမှာအဖျားကြီးမယ်ခြေလက်မှာနီဆက်ကလေးတွေပေါ်မယ်ချောင်းဆိုးတဲ့အခါမှာကော်ဖီပုံရောင်နေအမ်းမယ်ခြေပြားလက်ပြားအေးမယ်ကနာမငြိမ်ဖြစ်မယ်စသည်အားဖြင့်ဒီလိုလက္ခဏာတွေတွေ့ပြီဆိုရင်တော့နီဆက်ရကျန်းမာရေးဌာနတွေအမြန်ပြတ်တာပြီးတော့သွေးလွန်တူခွေးရဲ့ဟုတ်မဟုတ်စစ်ဆေးပြီးတော့ကုသမှုခံယူခြင်းအားဖြင့်အသက်အန္တရာယ်ကနေကင်းဝေးနိုင်မှာဖြစ်ပါတယ
်မိုးသည်ထန်တဲ့မိုးရသည့်အချိန်ကာလတွေကိုရောက်ရှိနေပြီဖြစ်တာကြောင့်သွေးလွန်တူခွေးရောဂါကိုလည်းကီးပြူကာဝယ်ထားဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျေးဇူးပါပ
ါဒေါက်တာတန်ဆောရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်တင်ဆက်ခဲ့တာပါခုတော့အားကစားကဏ္ဍဘက်အလှည့်ပေးကြပါမယ်ဂုတပတ်အားကစားကဏ္ဍမှာတော့ Egypt နိုင်ငံ Empower အမျိုးသမီးဘောလုံး Academy နဲ့ဘောလုံး Academy တီထောင်သူ Frida Slim အကြောင်းကိုကိုရနိုင်ကပြောပြတင်ပြထားပါတယ်
ဒါကတော့အီဂျစ်နိုင်ငံက Empower Volunteer Academy ဖြစ်ပါတယ်။ Volunteer Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Volunteer Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကာရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Volunteer Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးက Volunteer ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ။Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီ Volunteer Academy ကိုဘာကြောင့်လို့ဖြစ်တာပါလဲ။ဒီ Volunteer Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Varida Salem ပြောတာကတော့
فكرة الأكاديمية جات لي من وانا صغيرة هو ان انا ما كنتش لاقي اكاديميات بنات
ဒီ Volunteer Academy လို့ဖို့စပြီးစိတ်ကူးရတာကတော့ကျမငငယ်ကလေးကရတာပါ။ကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တန်းအကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအမြဲတမ်းပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားခြင်းနဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်။အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပါ
အော်ဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗားအိုင်လန်တက္ကသိုလ်ကနေအားကစားကျန်းမာရေးနဲ့ကုကာကျန်းခိုင်မှုပညာရည်နဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသင်းမှာကစားခဲ့သလိုနောက်ပိုင်းမှာလည်းကျေးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလန်းရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب الرياضه
جماعه السنه دي ايام بالون سابي قزا كده بقى بتما رون غار وادنا ايا ابيو قزا ده بقى ده بيمه نوبي ما رو جماعه بالون قزا يا ده كو تشا هاري تو بو جاي ده سورا تي لا بي اي دي نوبي غا سا بالون دما فيت فو جوهان كده بقى بتما رو جماعه جاوغا اتين ما سابي قزا كده بي رو နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်။အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါ။အဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်။ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပါ။
ကမ္ဘာတော်မှာအမျိုးသမီးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရေပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လန်အားဖြင့်လည်းအမျိုးသားတွေကြီးစိုးတဲ့အာဖရိကလိုဒေသမျိုးမှာ မျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်တံ့ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးအေဂျင့်မျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1996ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘလို့အခက်အခဲတွေရှိပါသလဲ
အကောတကဒမ်နစအက်ဖ်မဆရဘတ်အဘလ်ဆောဘတ်ကတီရ်မင်းဟာတဘန်နနက်စလဆမ်ရှာ
အဂျီနိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတဲမှာတစ်ခုကတော့အီဂျစ်နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကန်တာကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပွဲတွေဆိုတဲ့နေရာမှာလည်းအီဂျစ်နိုင်ငံထဲမှာသာမကပြည်ပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ
အဘဘောလုံးအကယ်ဒမီမှာတော့အသက်5နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။6နှစ်အောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ခြင်းတဲ့သူတွေကိုလည်းလေ့ကျင့်ပြောထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Wallo Germany နဲ့ပတ်သက်ပြီးတော့သင်တန်းသူ New World ကတော့
لما جيت الاكاديمي طريقه لعبي اتغيرت للاحسن
جماعه دي بولو اكاديمي ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့ဤစနစ်ပိုင်းနေတိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာတ်တွေကိုစဉ်းစားထားပြီးပါပြီ
Farida Salam ကတော့သူ့ရဲ့ Empower ဘောလုံး Academy ကို American Britain Germany နဲ့ South Africa နိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေရိုးသက်တဲ့လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
။ကိုရနိုင်တင်ဆက်တဲ့အားစားကဏ္ဍဖြစ်ပါတယ်။အခုတော့ထိုင်းဘက်ကဝင်လာတဲ့သတင်းပိပုချက်တစ်ခုနဲ့ဆက်ချက်ပါတယ်။ထိုင်းနိုင်ငံကချင်နာပူရီပြည်နယ်မင်းမြို့မှာဩဂတ်လ16ရက်နေ့မှာမနေ့9နာရီကျော်လောက်အချိန်မှာမြန်မာအလုပ်သမားတွေစီးလာတဲ့ကားတစ်စီးကတစ်တွေတင်လာတဲ့6ဘင်းကားကိုဝင်းတိုက်တာကြောင့်တူပွဲချင်းပြီးတည်ဆုံပြီး၅ဦးဒဏ်ရာရခဲ့ပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကထိုင်းနိုင်ငံကနေသတင်းပေးပို့ထားပါတယ်ခင်ဗျာဟုတ်ကဲ့ဒီပညာအချိုးရင်းတဲ့အချက်အတန်ချိုးရင်းချက်ဖြစ်နေပါတယ်ခင်ဗျကျွန်တော်ခုတော့ဆက်ပြီးတော့သတင်းအချင်းချုပ်တွေဘက်ကိုပြန်ပြီးတော့တင်ပြခြင်းပါတယ်VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းဖြစ်ပျက်နေတဲ့သတင်းဒူးတွေကိုပေးပို့လိုရဲဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာက bummies@voanews.com ဖြစ်ပါတယ်။အခုသတင်းအချင်းချုပ်တွေကိုဆရာဦးတမောင်တန်းကပြောပြပေးပါအောင်ခင်ဗျာ
။ရုရှားရေတပ်ကချိန်ချောက်ထားပြီးမြဲအရက်ဘက်ကုန်တင်သင်္ဘောစီးဟာယူကရိန်းတောင်ပိုင်းအိုဒက်ဆာစိတ်ကမ်းကနေဗုဒ္ဓနေ့ကထွက်ခွာသွားတယ်လို့ယူကရိန်းကပြောလိုက်ပါတယ်။တောင်ပိုင်းစစ်မြေပြင်မှာရုရှားတပ်တွေအောက်ကနေခြေရွာတရွာကိုလုံးမြောက်အောင်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းကပြောပြီးနိုင်ရီအတော်ကြာမှအခုသတင်းထုတ်ပြန်ချက်ထွက်လာခဲ့တာပါ။ကုလသမဂ္ဂနဲ့တူရကီတို့ဂျောင်းဝင်ပေးတဲ့အဓိကသဘောတူညီချက်ကိုဖျက်ပြီးတဲ့နောက်ယူကရိန်းစိတ်ကမ်းတွေကနေတီးနှံတင်ပို့တာကိုတိုက်ခိုက်မယ်လို့ရုရှားကသတိပေးထားခဲ့ပါတယ်။ဟောင်ကောင်လန်တင်ထားတဲ့ဂျိုးဆက်ရှော့တ်အမည်ရှိတဲ့ကုန်တင်သင်္ဘောဟာဗုဒ္ဓနေ့မနေ့ကအိုဒက်ဆာစိတ်ကမ်းကထွက်ခွာသွားခဲ့တယ်လို့အခြေခံအဆောက်အုံပိုင်းဆိုင်ရာဝန်ကြီးအလက်ဇန်ဒါကူဘရာခော့ဖ်ကပြောကြပါတယ်မြောက်ကိုရီးယားနဲ့ရုရှားနှစ်နိုင်ငံကြားလက်နက်ရောင်းချတယ်လို့ဆွတ်ဆွဲပြီးအမေရိကန်ကဒဏ်ကပိတ်ဆို့မှုတွေကိုချလိုက်ပါတယ်ယူကရိန်းကျူးကျော်စစ်ပွဲကိုပံ့ပိုးနေသူတွေကိုအမေရိကန်ကပြစ်ဒဏ်ခတ်နေတာမှာမြောက်ကိုရီးယားနဲ့ရုရှားကြားလက်နက်သဘောတူညီချက်တွေနဲ့ဆက်ဆက်နေတယ်လို့ဆွတ်ဆွဲခံထားရတဲ့အဖွဲ့အစည်းသုံးခုကိုပိတ်ဆို့ရေးယူမှုတွေချမှတ်လိုက်တာပါဒီနှစ်နိုင်ငံကြားလက်နက်သဘောတူညီချက်တွေမှာဂျာကန်ဆောက်ရွက်ပေးသူဖြစ်ဆွတ်ဆွဲပြီး မဆာတုံးကအမေရိကန်ကဒဏ်ခတ်ပိတ်ဆို့ခဲ့တဲ့စလိုဗက်ကီးယားအမျိုးသားအက်ရှော့မာတချက်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်း၃ခုကိုအခုပြစ်မှတ်ထားရေးယူလိုက်တာလည်းဖြစ်ပါတယ်ဗိုလ်ဒုတိယကထုတ်ပြန်ခဲ့တဲ့ရေးယူခံရတဲ့ကုမ္ပဏီနာမည်တွေကတော့ Limited Liability Company Virus Defense Engineering Limited Liability Partnership နဲ့ Venture SRO တို့ဖြစ်ကြပါတယ်အင်ဒီယားနိုင်ငံကနိုင်ငံစံတင်မှုမှုကိုကန့်သတ်လိုက်ပြီးထိုင်းနဲ့ VNN စံတွေကဈေးတက်လာချိန်မှာဝယ်လက်ကမြန်မာနိုင်ငံဘက်လှည့်လာမလားလို့မြန်မာစံတင်မှုသူတွေကိုမျှော်လင့်နေကြကြောင်းထိုင်းနိုင်ငံအခြေစိုက်ဘန်ကောက်ပို့သတင်းစာကြီးကပြောကြားလိုက်ပါတယ်ဒီဗန်ဒိုင်းနဲ့ပထမ၄လပတ်မှာမြန်မာစံတင်မှုမှုက56ရာခိုင်နှုန်းကျသွားခဲ့တာပါကမ္ဘာစံထုတ်လုပ်မှုတင်ပို့မှုဂွေးဆက်ကနိုင်ရှင်မှုရခက်ခဲလာတာမို့စံတင်ပို့မှုကဒေါ်လာ1ဘီလီယံကတ်လာနိုင်တယ်လို့မြန်မာစံဖက်ဒရေးရှင်းဥက္ကဋ္ဌဦးရဲမင်းအောင်ကပြောပါတယ်ဒါပေမဲ့အစိုးရကအစိမ့်မြဆန်ဦးစားပေးတင်ပို့ရေးဘူဝါရချမှတ်လိုက်ပြီးတဲ့နောက် AB ကနေဂျွန်လိုင်လအထိတန်ချိန်3,200လောက်ပဲပို့နိုင်ပြီးအမေရိကန်ဒေါ်လာ138တန်ပဲရရှိပါသေးတယ်။လာမယ့်နှစ်မှာရွေးကောက်ပွဲရှိတာကြောင့်ပြည်တွင်းစံဈေးမတက်ရေးကိုငှက်ပြီးအိန္ဒိယကစံတင်ပို့လောက်ကိုကန့်တက်လိုက်တဲ့အတွက်ထိုင်းနဲ့ဗီယက်နမ်စံဈေးတွေတက်သွားခဲ့တာဖြစ်ပါတယ်။ဒီအချိန်မှာအစိမ့်မြဆန်ဦးစားပေးရေးဘူဝါရရှိနေပေမဲ့အချင်းတွေကိုအမိရစုတ်ကင်နိုင်နေမယ်လို့မျှော်လင့်နေကြအောင်ဦးရဲမင်းအောင်ကဘန်ကောက်ပို့ဆိုပြောကြားလိုက်ပါတယ်တရုတ်နဲ့အိန္ဒိယနိုင်ငံဟာနေဆပြတ်တရာအငင်းပေါ်မှုကြောင့်စီရေးတင်းမာမှုတွေနဲ့အတန်းကြာဖြစ်ပြီးတဲ့နောက်နေဆဒေသငိမ့်ချမ်းတည်ငြိမ်ရေးကိုပြန်လည်ထိန်းသိမ်းနိုင်ဖို့အတွက်ဗိုလ်ဒုနေကသဘောတူညီခဲ့ကြပါတယ်လက်တွေ့ကျေသုံးမဲ့နေကြားထိန်းချုပ်ရေးမြင့်သတ်မှတ်ချက်နဲ့ပတ်သက်ပြီးနေ့ကျဆွေးနွေးပွဲလုပ်ခဲ့ရမှာပေါင်းလက္ခဏာအပြူသဘောဆောင်တဲ့ကြေကြေပြန့်ပြန့်ဆွေးနွေးမှုတရဖြစ်ခဲ့ပြီးတရုတ်နဲ့အိန္ဒိယနှစ်နိုင်ငံဟာစစ်ဘက်ချင်းဆက်သွယ်ရေးလမ်းကြောင်းတွေနဲ့တပ်သမားလမ်းကြောင်းတွေကတစဉ်ဆက်လက်တွေ့ဆုံဆွေးနွေးမှာဖြစ်ကြောင်းနှစ်ဖက်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ကြံပြတနာတွေကိုအရှိန်ဟုန်နဲ့ဆက်လက်ဖြေရှင်းဖို့သဘောတူခဲ့ကြပေမဲ့နှစ်ဖက်လုံးကလိုက်လျောပေးမယ်ဆိုတဲ့အရေးယောင်တွေကိုတော့ထုတ်ပြန်ချက်တွေမှာမတွေ့ရပါဘူး။အခုကြားကာလအဖြစ်နေဆက်ဒေသတွေမှာမြေပြင်တည်ငြိမ်အေးချမ်းရေးကိုထိန်းသိမ်းဖို့နှစ်ဖက်သဘောတူခဲ့ကြပါတယ်လို့လည်းဆိုထားပါတယ်။တရုတ်နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူဝိုင်ဝန်ဘင်ကတော့အိန္ဒိယစစ်တပ်စခန်းချထားတဲ့ချူဆဲမော်တိုမြို့မှာကျင်းပတဲ့ဆွေးနွေးပွဲကိုဗိုလ်ဒုနေမှာချီးကျူးခဲ့ပြီးစစ်တပ်နဲ့တပ်မှန်လမ်းကြောင်းတွေကဆက်သွယ်ရေးနဲ့ဆွေးနွေးပွဲအခြေကိုထိတ်သိမ်းဖို့နှစ်ဖက်လုံးရဲ့ကတိကဝတ်ကိုအလေးထားပြောကြားခဲ့ပါတယ်။ပါကစ္စတန်နိုင်ငံရဲ့အရှေ့ပိုင်းဒေသကခရစ်ယာန်ရပ်ကွက်တစ်ခုကိုဘာသာရေးစော်ကားမှုဆွဆွဲချက်နဲ့ဗိုလ်ဒုနေမှာလူအုပ်ကြီးကဝင်ရောက်တိုက်ခိုက်ခဲ့ပြီးခရစ်ယာန်ဖျားရှိကိုးကြောင်းတွေအပါအဝင်အဆောက်အအုံအများပြားကိုမိရှို့ခဲ့ပါတယ်။ခရီးယားကလင်းကတူကအစ္စလမ်ဘာဒဝင်အထွတ်မြတ်ထားတဲ့ကိုအောင်ချားကိုရှုတ်ချခဲ့တယ်လို့ဆွဆွတ်ခံပြီးတဲ့နောက်ပန်ဂျပ်ပြည်နယ်ဂျရန်ဝါလာမြို့မှာဖျက်ဆီးမှုတွေဖြစ်ပွားခဲ့တာကိုဒေသခံရဲတပ်ဖွဲ့ကပြောပါတယ်။တိုက်ခိုက်ခဲ့မှုကြောင့်ဆုံးရှုံးမှုအသေးစိတ်အချက်အလက်တွေကိုပါကစ္စတန်အာဏာပိုင်တွေကအခုချက်ချင်းတရားဝင်ထုတ်ပြန်တာမျိုးရှိသေးပေမဲ့ခရီးယားကောင်းဆောင်တွေကဖျားကြောင်းနဲ့အင်အများပြားဖျက်ဆီးခဲ့တဲ့အကြောင်းပြောကြပါတယ်။မြို့သူကမဖလားဘောလုံးပြိုင်ပွဲအချိုးဘိုးလူပွဲဒုတိယပွဲစဉ်ကိုဩစတြေးလျနိုင်ငံစစ်တီမြို့မှာဗိုလ်ထုနေ့ကကျင်းပခဲ့ရမှာအင်္ဂလန်တင်းကအင်ရှင်ဩစတြေးလျတင်းကို3-2နဲ့အနိုင်ယူပြီးအမျိုးသမီးကမ္ဘာဖလားဘလူးပွဲကိုပထမဆုံးအကြိမ်တက်သွားခဲ့ပါတယ်အမျိုးသမီးကမ္ဘာဖလားပြိုင်ပွဲ3ကြိမ်ဆက်အချိုးဘလူးပွဲဇက်တိုက်တက်ခဲ့တဲ့အင်္ဂလန်ကအခုတစ်ကြိမ်ဩစတြေးလျနဲ့ပွဲမှာလည်းပွဲချိန်36မိနစ်မှာအယ်လ်တာတိုနေရဲ့တွင်ကိုနဲ့ပထမပိုင်းမှာခရဲကအသာစီရခဲ့တာဖြစ်ပါတယ
်သတင်းချင်းချက်ကိုဥတမောင်တန်းကကြညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပြီးအတန်းဖန်းအင်ဂျင်နီယာတွေကတော့ဂျီမီကုခ်နဲ့ဇူဘေးတို့ဖြစ်ပါတယ် VOA American တရရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစီဖွင့်ရမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24-40-51နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook YouTube နဲ့ website တွေကလည်းတရရဲ့ထုတ်လွှင့်ပေးနေပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်တာရှိတဲ့တကွာမြမပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းကျန်းမာရွှင်လန်းကြပါစေကျွန်တော်ကတော့ငြိမ်းချမ်းပါဗျာ
This program has come to you from the Voice of America, Washington.